ရန်ကုန်မြို့မိုးကုတ်ဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးအဖွဲ့တော်ကြီး၌28/3/2002နေ့9နာရီချိန်တွင်ကမ္မထာနာစရိယဆရာတော်ဥစ္စန္ဒဝရပြည်ဝန်သားအရှင်သူမြတ်ဟောကြားသောခန္ဓာဉာဏ်ရောက်ပြိဿပုပ္ပတ်သင်္ဏတရားတော်
ယောဂီဘန္တရောကောင်းတို့ယခုချိန်ခါမှာသာပြီပြိဿသမုပ္ပါတ္တရနာကြားကြရမှာဖြစ်ပါတယ်ဒီနေ့1363ခုနှစ်တပေါင်းနာပြည့်နေ့ရန်ကုန်တိုင်းဗဟန်းမြို့နယ်မကုံဝိပဿနာတရားစနစ်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ရေးမှာကျင်းပပြုလုပ်အပ်တဲ့ဝါပဆရတရားစခန်းဝယ်ကြီးဒီနေ့9ရက်မြောက်နေ့ဖြစ်ပြိဿသမုပ္ပါတ္တရများဆက်လက်ပြီးတော့နာကြားကြရမှာဖြစ်ပါတယ်ပရိသတ်မုံပတ်တရားများမဟောကြားကြမြေမနာကြားမြေမတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတသုံးကျင်ရွတ်ဆိုရေပူဇော်ကြတော့ကြပါကုန်သို့နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနဗျာအစာရသောလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနဗျာသစ္စာလည်းခုရေကိုအလွာသင်္ဃာ12ပါးတရားကိုများနေသောမေသာနှစ်ရက်မူလသောသောဝါနေကာလတောင်ကြာ620ဤရှိတွယ်ကိုအလွယ်ကျမ်းမှတ်သိစေအပ်သည်တံ္ဍရာမလူကြောင့်လီအဝိဇ္ဇာနှင့်တဏှာရေခံဥပါဒကံကြောင့်ယုံမပေါ်တေမမျိုးမျိုးမှသည်အမြင်မပြတ်ဆက်ဆက်ပြီဟံတန်ကြောင့်လည်းယုံလည်းယုံကြောင့်ကံအဖမ်းမဖြစ်ပြန်ဤလျော်ဇမတိကြစသည်များသာသင်ရှားပြုဖြင့်စည်ရင်ဖန်စဉ်အကြောင်းရင်းကြောင့်လုံးလက်များစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ဉာဏ်ဖြစ်သည်မြောပရိသတ်သမုပ္ပါဒ်တရားတော်နဲ့ပတ်သက်ပြီးတော့ဆရာရှင်ကရောမြတ်ကြီးကသောတာသာကာရဝိတရာကာရသရသင်္ကာနိဝိတ္တကာရသုတ္တင်ခေပါတိတ္တိစသည်ဖြင့်ဟောကြားတဲ့ပါဠိဒီပါဠိကိုအခြေခံပြီးတော့ကျေးဇူးတော်ရှင်ကမဟာပဏိတမဟုတ်ဆရာတော်ဘုရားကြီးကမူလနဗျာသစ္စာနဲ့ကို၄ခုအလွာအင်္ဂါ12ပါးတရားကိုများနှင့်သုံးပါးအစံ၂ရမူလကို3ဝါနှင့်ကာလ3ပြာ620ရှိသွဲကိုအလွယ်ကျမှတ်သိစေရသည့်သန္တရာမှလူကြောင့်သည်လို့သင်္ကာကလေးတည်ကောင်းထားခဲ့ပါလေ။ဒါတော့မူလနဲ့ဖျားကနေစားပြီးတော့ကျေးဇူးပြုလာခဲ့တာ။တန်ត្រာလေပုံလေနည်းလေးတွေတန်ត្រာရဲ့လေခြင်းရဲ့အကြောင်းရင်းတရားလေးတွေဒါလေးတွေကျေးဇူးပြုလာခဲ့တာမနေ့ကစသုံးမနဲ့ကျေးဇူးပြုပေးခဲ့။စက်မလားပြက်မလားဆိုတဲ့မေခွန်းတွေလည်းပဲမနေ့ကထုတ်ပေးခဲ့။ဒီနေ့ကျတော့သုံးမစက်ပြီးတဲ့အခါမှာဘုသောဝါဆိုတဲ့အသွဲကိုကျေးဇူးပြုပေးရမှာပါ။အဲဒီတော့ဝတ်စရာကတော့ဝတ္တဆိုတဲ့ပါဠိကလာတာ။လက်ပတ်ချင်းသဘောရှိပါတယ်။လက်ပတ်ချင်းသဘောဆိုတော့အကြောင်းတရားတွေအကျိုးတရားတွေလက်ပတ်ပြီးတော့ဖြစ်နေတယ်လို့အကြံဉာဏ်အဖြစ်ဒီလိုပဲမှတ်ရအောင်တရီကျတော့ဘုရားကြီးကလင်္ကာလေးရှိဒီကောင်းထားပါလေ။ဘုသန္တရာရှင်မင်းစွာ၌သူငါကားစဖြစ်သည်မြကက ัตตมโหธรรมันทุฏฐานายอ2ตนอเมญเล่นเนาะยินอวิชชาโทมะภาฤตระมรณะท้องจาติธรรมะปะสนะภาโกเอกลุเป็นอิลิยนะเปอะเถนล้วยละยะตะเวฏิติหุนเวสีอิตะเวฏิเล่โพแท้มาสีกานิจาเรအဲ့လိုစီကားနေကြတာဘာတွေလဲလို့ဆိုတော့ဘုသန္တရာရှင်မင်းစွာနဲ့သူငါကားစာဖြစ်သည်များကသန္တရာကြီးတဲ့မှာသူပဲငါပဲပုဂ္ဂိုလ်တတ္တဝါပဲဆိုတဲ့ဖြစ်နေတဲ့ဘဝတွေဟာတတ္တမဟုတ်ဓမ္မန်ထုတ်တော်နာယုံနှစ်သိန်းအမြင်လင်းတော်တတ္တဝါရယ်လို့တော့မဟုတ်ပါဘူးတဲ့တတ္တဝါလို့ထင်မထင်များတော်လည်းပဲတကယ်တမ်းကတော့နန္တရားနဲ့ရုပ်တရားဖြစ်ပါတယ်နာယုံနှစ်သိအမြင်လင်းလောအရင်အဝိဇ္ဇာထုံမဖြား၍သရမရဏဆုံးကြသည်ဓမ္မပြသနပါကိုဆိုတော့တရားအနေနဲ့ပြောမယ်ဆိုရင်တရားသနပါအဝိဇ္ဇာကနေပြီးတော့သရမရဏအဖြစ်တရားသနပါအဲ့ဒီတရားသနပါတပြောင်းပြန်ပြန်ဖြစ်အစကနေဆုံးရောက်သွားလိုက်အဆုံးကနေအစပြန်ရောက်လိုက်အစကနေဆုံးရောက်သွားလိုက်အဆောင်ကနေစပြန်ရောက်လိုက်ဆိုတာပေါ့အဲ့ဒီလိုမပြတ်တမ်းကျင်လည်ပြီးတော့လောကကြီးထဲမှာဖြစ်နေတာပါတဲ့အဲ့ဒီလိုဖြစ်နေတာကိုပဲဓမ္မပြသနပါကိုဤကားလို့ပင်အင်းလင်းတဲ့ပဲအထင်လွဲလျက်တဝဲလီလီဝုန်းလို့စီဒီလိုကျင်လည်နေတာကိုပဲလူတွေဖြစ်တဲ့နတ်တွေဖြစ်တဲ့ဓမ္မတွေဖြစ်တဲ့30ပုံတပုံပြီးတပုံတဘဝပြီးတဘဝဖြစ်နေကြတယ်လို့ပုဂ္ဂိုလ်တ attva အမြင်တွေနဲ့ပုဂ္ဂိုလ်တ attva နဲ့အမြင်နဲ့သင်စားပြီးတော့ဒိဋ္ဌိအမြင်နဲ့သုံးသပ်ပြီးတော့တဏှာတရားတွေနဲ့တွေ့တာတက်မဲ့နှစ်သက်ကြတော့တန်ត្រာတစ်လျှောက်လုံးမှာဘုဒ္ဓံ្រာကြီးရှေ့ခရနေကြရပါတယ်လို့ဒီလိုအဓိပ္ပာယ်နဲ့သင်္ခါကလေးဆက်ဆုပ်ထားပါတယ်ဒါကြောင့်မလို့ဟိုဆိုတာကမပြတ်တမ်းလည်းဖြစ်တယ်ပြန်ပြီးတော့လည်းဖြစ်တယ်မပြတ်တမ်းလည်းဖြစ်တယ်ပြန်ပြီးတော့လည်းဖြစ်ဒါကိုဟုတ်လို့ခေါ်တယ်ဒါကိုပဲဆိုင်ဆရာကြီးတယောက်ကတော့ဟုတ်ဆိုတာလက်တတ်တဲ့သဘောရှိတယ်လို့ဆိုပြီးတော့စာအုပ်ကလေးတောင်ထွက်ထားတာရှိပါတယ်အဲ့ဒါကတော့လောကရဲ့ဖြစ်ရတန်မှုတိပြညတ်အနေနဲ့ဟိုလေပုံလေးတွေပြောပြထားတာပါပဲဘုန်းကြီးတို့ဇတ်တော်တွေထဲမှာလည်းဘုရားရှင်ကတော်မြတ်ကြီးကဟောကြားထားတာရှိပါတယ်ကျိုးပင်ဇတ်မှာကျုပ်ပင်ကြီးတပင်ရှိတယ်အမြဲတမ်းကြီးမားတဲ့ကျုပ်ပင်ကြီးအဲ့ဒီကျုပ်ပင်ကြီးအောက်ကအရေးကလည်းကောင်းတော့ဘဝဝန်တကောင်းကလာပြီးတော့အဲ့အဲ့ဒီအရေးမှာခိုးပြီးတော့လာလာပြီးအဲ့တဏှာခါကလာကြတော့ကျုပ်ပင်ပေါ်ကကျုပ်ကိုင်းတကိုင်းသစ်ပင်ကိုင်းလေးခြောက်ပြီးတော့ကျိုးကြအဲ့ဒီလိုကျိုးကြတော့အောက်မှာအိတ်နေတဲ့ဝဲဝန်ပေါ်ကသစ်ကိုင်းကသွားကြအပေါ်ကနေအဝေးကြီးပေါ်ကနေကြတော့ကန်ရိုက်လိုက်သလိုအင်မတန်ပြင်းထန်တဲ့နာကျင်မှုတွေဖြစ်သွားရတယ်။ဆရာဝဲဝန်ကစဉ်းစားတယ်။အော်ဒီကျိုးပင်အောင်မှာငါလာအိတ်တာ။ကျိုးပင်ဆောင်နတ်ကမကျင်နဲ့လို့သိကိုင်းနဲ့ငါရိုက်တာနဲ့တူတယ်ဆိုပြီးတော့သူ့ရဲ့စိတ်ထဲမှာကျိုးပင်ကိုအမျက်ဒေါသတွေထား။တဏှာခါကာလကြတော့တောင်းတူလေဓမ္မတရားလက်တော်တော်ခေါ်ရအောင်ဆိုပြီးတော့တော်တဲ့ကိုထွက်လာတော်တဲ့ကိုထွက်လာတော့ဒါလေးတစ်ချောင်းကန်တော်တဲ့ကိုထွက်လာဘွဲ့ဝင်ကတွေ့သွားပြီးတော့ခရီးအကျိုးပြုတ်တယ်အချင်းယောက်ျားသင်ပါထွက်လာတာလေဟောငါကတော့လက်တော်တော်လုပ်ဖို့အတွက်ထိုင်ခန့်နဲ့တည်သားလိုခြင်းလို့တော်တဲ့ဝင်လာတာလို့အဲ့ဒီလိုဖြေလိုက်တဲ့အခါကျတော့ဘဝကဟောတာအချက်ပဲဆိုပြီးတော့အဲ့ဒီလိုဆိုရင်ဟောဒီတော်ထဲမှာရှိတဲ့သစ်ပင်တွေထဲမှာကျိုးပင်ရဲ့အသားအင်မတန်ခိုင်တယ်အင်မတန်ကောင်းတဲ့အသားဘယ်တော့မှမကျိုးနိုင်ဘူးဒါကြောင့်မလို့သင်လို့ရင်ကျိုးပင်အသားကိုရှာပြီးတော့ခုတ်ပါလို့ဆိုတော့ဟာဒီလိုဆိုရင်ကြားစမ်းပါဦးကျိုးပင်ဘနာမှာရှိတယ်ဟောဟုနာမှာရှိတယ်ဆိုပြီးပြလိုက်အဲ့ဒီလိုပြလိုက်တော့ရောက်လာတဲ့တောင်တူကဓမ္မကပါလာတဲ့ဓာတ်နဲ့အဲ့ဒီကျုပ်ပင်ကြီးကိုအရင်ကနေပြီးတော့ဖြတ်ပြီးတော့လှဲပြီးတော့သူ့လိုချင်တဲ့နေရာလေးတွေဖြတ်တောက်ပြီးယူသွားတယ်ဒီလိုယူသွားတဲ့အခါမှာကျုပ်ပင်ဆောင် နတ်ကနေစရာဘုံဘိမ့်မှညပြစည်းသွားရရှာအဲ့ဒါလို့ပြစည်းသွားရတော့အော်ဒါဘယ်လိုလက်ချက်လဲလို့သင်ပြန်လိုက်တော့ဝဲဝင်ရလက်ချက်မှသိရအဲ့ဒါတို့ကလည်းဝဲဝင်ပေါ်မကျင်တတ်ဘူးအသာအရေကဲစောင့်ကြည့်အခုနောက်တော့ကတောင်းတလေသမယောက်ျားကကျုပ်ဝင်ကြီးကိုဖြတ်တောက်ပြီးတော့ယူသွားမယ်လို့ပြင်ဆင်တဲ့အခါကျတော့သူကသူရောက်ဖန်ဆင်းပြီးတော့ဝင်လာတယ်အချင်းယောက်ျားဒါဘာလို့မလို့တော့အော်လှဲတဲ့ဘိုးတော့လုံးမလို့အင်မတန်ခိုင်ခန့်တဲ့စစ်ပင်အင်မတန်ခိုင်ခန့်တဲ့အသားကိုရှာပြီးတော့ငါခုတ်လာတာအဲ့ဒီလိုဆိုလို့ရှိရင်လှဲတဲ့ဘိုးတော့လုံးမယ်ဆိုလို့ရှိရင်အဲ့ဒီမှာတရေဘတ်ဆိုတာကထဲရတယ်အဲ့ဒီတရေဘတ်အတွက်ပင်ရွေးချယ်ပြီးပြီလားရှာပြီးပြီလားဆိုတော့မရှာရသေးဘူးအဲအဲ့ဒါတော့မရှာရသေးရင်ဝဲဝင်ရဲ့တရေကအင်မတန်ကောင်းတာပဲဒါကြောင့်မလို့ဝဲဝင်တဲ့ဝဲဝင်တရေနဲ့ကြိုသားနေဆိုအင်မတန်လက်ဖက်တာနှစ်ပေါင်း100ကြာတော့မှမပြတ်နိုင်ဘူးအင်မတန်ခိုင်ခန့်တာပဲဒါကြောင့်မလို့သင်တော်တဲ့မှာတစ်ခါတည်းဝဲဝင်ရေကိုရအောင်ယူသွားပါလားလို့အဲ့ဒီလိုအကြံပေးတော့အာဟုတ်သားပဲဆိုသတိရတော့အဲ့ဒါသတိရသွားတဲ့အခါမှာဟာသောသောတော့ကဝဲဝံတွေ့ပါလေလိုက်ရှာတော့သွားတွေ့သွားတွေ့တော့အဲ့ဒီဝဲဝံကိုပဲပါလာတဲ့လေးတွေမြားတွေနဲ့ပြက်တက်ပြီးတော့ဝဲဝံရဲ့အရေးကိုဆောက်ခွာပြီးတော့ယူသွားတယ်ဒါကိုပဲဝုတ်လေတယ်လို့ဒီလိုပြောတာဝဲဝံကကျိုးပင်ဆောင်နတ်ကိုဒုက္ခရောက်အမြင့်ထားပြီးတော့ဒုက္ခရောက်အောင်လုံလိုက်တဲ့အခါကျတော့အဲ့ဒီဝဲဝံကလည်းပဲပြန်ပြီးတော့လက်တလုံးပဲဒုက္ခရောက်သွားရရှာဒါကလောကသမုဒိပညာအဖြစ်ပြောမယ်ဆိုရင်တော့ဘုလဲတယ်လို့ပြောတာပေါ့နော်ကိုယ်ကာယကံကိုယ်မှာပြန်ခံရတယ်ကိုယ်ဝေစီကံကိုယ်ပြန်ခံရတယ်ကိုယ်မနောကံကိုယ်ပြန်ခံရတယ်ဒါကလောကအဖြစ်ဘယ်လိုပြောတော့ဘုလဲတယ်လို့ဒီလိုပြောတယ်ဘုရားရှင်ကမြတ်ကြီးဆိုရင်ဝိဘတ်တော်ဆန္ဒပါအားလုံးသိကြတဲ့အတိုင်းပဲဒီဝဒကနေပြီးတော့ကြောက်မောင်းကြီးတွေဆင်းပြီးတော့ကြောက်တုံးကြီးနဲ့လှိမ့်ချပြီးတော့အသက်ခံရတယ်ဒါပေမဲ့အသက်အန္တရာယ်မဖြစ်ဘူးသူသမဏေကနေပြီးတော့လက်ညှိုးငေါငေါထိုးပြီးတော့သူနဲ့မကင်းမရှင်းဖြစ်ခဲ့ပါတယ်လို့လူပေါင်းအလဲမှာသွတ်ဆွဲတယ်ဒါပေမဲ့ဘာအန္တရာယ်မှမဖြစ်ခဲ့အဲ့ဒီတော့မဖြစ်ခဲ့တာဘာကြောင့်လဲဆိုတော့ဘုရားရှင်ကတော်မြတ်ကြီးကဘုရားရှင်ရဲ့ဘဝမှာအထုတ်အထိတ်သောပုဂ္ဂိုလ်ကြီးဆိုတော့ဘလို့ပင်အန္တရာယ်တွေပြေးပင်ပညာတော်လည်းဒီအန္တရာယ်တွေဘုရားရှင်ကတော်မြတ်ကြီးစီကိုမရောက်ခဲ့ဘူးတခါတခါကြတော့ခါတော့နာတာတို့တခါတခါကြတော့ခေါင်းတော့ကြိုက်တာတို့ဒါတွေလည်းပဲဖြစ်ခဲ့ရဒီလောက်ထောထက်ကြီးပုဂ္ဂိုလ်ကြီးပင်ဖြစ်နေကြသာဒီလိုအန္တရာယ်မျိုးတွေကြုံတွေ့ခဲ့ရအဲ့ဒါကိုတော့ပါဠိတွေမှာစာတွေမှာဝိဘတ်တော်လို့ဒီလိုခေါ်တယ်နော်ဝိဘတ်တော်ဆိုတာဝိဘတ်တာကအကျိုးပေါ့အကျိုးပြန်ခံရအကျိုးပြန်ခံရတော့ဝိဘတ်တော်ဆိုတာကလည်းဒါလည်းဟိုတစ်မျိုးပဲဟိုသုံးပါးထဲမှာသူကလည်းတစ်ပါးပါဘူးမပါဘူးလားအဲ့ဒါကြောင့်လည်းဝိပဿနာအနေနဲ့ပြန်ခံရတာဖြစ်တဲ့အတွက်သူကလည်းပဲဟုတ်တယ်လို့ပဲပြောရမှာပဲနော်ဘယ်လိုပြောရမှာလဲဟုတ်တယ်လို့ပဲပြောရမှာပဲခေါင်းကြီးတဲ့တရားတော်မကြီးကြားဖို့ကြပါတယ်ရှင်မာမောက္ခလမထေရကြီးတကောအရာမှာအင်မတန်ကြီးမားတဲ့တကောအဋ္ဌိပပုဂ္ဂိုလ်ကြီးပဲနော်ဘုရားရှင်ကရမကြီးရဲ့လက်ဝဲယံသာဝကကြီးပဲတကောအရာမှာလည်းပဲတကောအကြီးမားဆုံးပုဂ္ဂိုလ်ဆိုပြီးတော့ဘုရားရှင်ကရမကြီးကအဲ့ဒီနဲ့ထားပေးခဲ့ရတဲ့ပုဂ္ဂိုလ်အရလာတကိုကြီးတဲ့ပုဂ္ဂိုလ်ကြီးတောင်မှသခိုးရမရည်လာရိုက်ပြီးတော့ပြိဏိဗ္ဗာန်ဆံသွားရရှာတယ်။သခိုးရမရည်ရက်ကိုခံပြီးတော့ပြိဏိဗ္ဗာန်ဆံသွားရရှာတယ်။ဒကာဓမ္မတွေစဉ်းစားကြည့်ပေါ့။မွေဝေးဘာလဲပိုးထိဆိုတဲ့ဇာတ်မျိုးလို့ပေါ့နော်။အင်းမတက်တကိုကြီးတဲ့ပုဂ္ဂိုလ်ကြီးတောင်မှဝိဘက်ကံကြမ္မာကကံကြမ္မာကပါလာတဲ့အခါကျတော့ဒီဝိဘက်ကိုရှောင်လို့ရရလား။ကံကြမ္မာကပါလာတော့ဒီဝိဘက်ကိုရှောင်လို့မရဘူး။အဲ့ဒါလည်းပဲဝိဘတ်တော်ခံစားရတယ်လို့ပြောပြပြောကြတော့လည်းပဲတကယ်ကတော့ဟုတ်နေတာပါပဲဟုတ်တယ်မလားနောက်တစ်ခါကျတော့ခေါင်းကြီးတို့တရားဓမ္မတွေအဲ့ဒါကတော့အကျမ်းနဲ့ပါလိမ့်မယ်ဒုက္ခနိမထဲမှာဆရာရှင်ကရမကြီးရဲ့လက်ဝဲတော်ရဲ့ဥပ္ပလဝံဆိုတဲ့မထေမကြီးရှိတယ်ဥပ္ပလဝံဆိုတဲ့မထေမကြီးကဆရာရှင်ကရမကြီးရဲ့နေပါဘေကုဏီမထဲမှာအိမတထင်ရှားတဲ့ပုဂ္ဂိုလ်ပဲအိမတထင်ရှားတဲ့ပုဂ္ဂိုလ်ပဲအဲ့ဒါလားသင်္ချာကြော်ကြားတဲ့မထေမာကြီးတော်မှတနေ့တော့အခါမှာနန္ဒဆိုတဲ့အမျိုးသားလူလင်တယောက်ရဲ့မတော်မတရားပြုကျင့်မှုခံလိုက်ရရှာတယ်ဒီလိုမလားဒီလောက်ကိုကိလေသာတော်တွေကုန်ခံလို့ကိလေသာတော်ကုန်ခံယဟန္တာမကြီးဖြစ်နေတဲ့ဘုရားရှင်ကရောမြတ်ကြီးရဲ့အကြီးဆုံးသောသာဝကကြီး ပြင်ပညာတော်လည်းပဲနန္ဒအမိရှိတဲ့လူနဲ့တယောက်ရဲ့မတရားမတရားအပြုကျင့်ခံလိုက်ရတယ်ဒါလည်းပဲတခြားလားဝိပ္ပတရားပဲလားဒါလည်းပဲဝိပ္ပတရားပဲတနည်းအားဖြင့်ပြောမယ်ဆိုရင်တော့ဟုတ်လေတာလို့ပြောမှာပေါ့နော်အဲ့ဒါဝိသရာကလည်းတတ်တဲ့သဘောရှိတယ်အဲ့ဒီဟုတ်လေခြင်းဆိုတဲ့အကျိုးပေးကိုဖျားရှင်ကတော်မြတ်ကြီးတော်ဥမ္မာရှောင်လို့ရရလားဖျားရှင်ကတော်မြတ်ကြီးတော်ရှောင်လို့မရဘူး ရန်ကျော်ရှင်မြတ်ထဲမှာအမြင့်ဆုံးသောယဟန္တာမထေရမြတ်ကြီးဖြစ်တဲ့ရှင်မောဂလမထေရမြတ်ကြီးတော်ရှောင်လို့မရဘူးဒိဋ္ဌိနိမာထဲမှာအမြင့်ဆုံးသောဒိဋ္ဌိနိမာကြီးဖြစ်တဲ့ရှင်ဩပလုံမထေရမြတ်ကြီးတော်မှာရှောင်လို့မရဘူးမိမိရဲ့အတိတ်ကံပါလာရင်အကျိုးဝိပ္ပန္နေနဲ့မခံစားရဘူးလားခံစားရမှာခံစားရမှာအဲ့ဒီတည်းနေရာမှာဘုန်းကြီးတို့တရားတော်မှာတွေကဩဘယ်ပုဂ္ဂိုလ်တော်ဖြင့် ဘယ်လိုအကုသိုလ်တွေလုပ်ထားလို့ဘယ်လိုအကုသိုလ်ကျိုးစေကြောင့်ဘယ်လိုတွေခံရတာပဲဘယ်ပုဂ္ဂိုလ်ကတော့ဖြင့်ဘယ်လိုကုသိုလ်တွေလုပ်ခဲလို့ဘယ်လိုကျိုးပြီးတွေခံစားရတာပဲလို့ပုဂ္ဂိုလ်ပုံမှန်တင်ပြီးတော့ပြောကြမယ်ဆိုရင်ပုဂ္ဂိုလ်ကအဲ့ဒီလိုဟိုကျွေးပြန်ခံစားရတဲ့ပုဂ္ဂိုလ်ရဲ့အရေးအတွက်ကြည့်မယ်ဆိုရင်ဘယ်တော့မှသုံးမှာမဟုတ်ဘူးနော်အဲ့ဒီလိုဟို တကားကြီးဥမြင့်ဥမြင့်ရဲ့မိကတော့ဖုံးတို့ကမနေစဉ်လုံးကမဟုတ်ကမနေစဉ်လုံးကသူ့ရဲ့တငယ်ချင်းအမျိုးသမီးတယောက်ရှိတယ်တို့နဲ့သက်တူရွယ်တူမတိမ်မငြိမ်းအဲဒီတကမကြီးကတနေ့တော့ခါကြတာတကမကြီးတော့ဖုံးစီကိုလာပြီးတော့ပြောတယ်ဘာမှဖုံးနဲ့ကျမမကျမ်းမာတော့အိယာရမလဲပြီးတော့မေမျောသွားတယ်အဲဒီလိုမေမျောသွားရင်လည်းသူ့ရဲ့အတိတ်ဘဝကိုသူပြန်သတိရသွားတယ်အတိတ်ဘဝတုန်းကမလုပ်ခဲ့သလဲဆိုတော့အတိတ်ဘဝတုန်းကနှူစားနွားမွေးပြီးတော့နွားနှုတ်နှစ်ရောင်းခဲ့ရအဲဒီလိုရောင်းခဲ့တဲ့အခါကျတော့နွားမကြီးစီကနှုတ်နှစ်တယ်ဒီလိုနှုတ်နှစ်တဲ့အခါမှာနွားကလေးကအနားကိုခဏခဏကတ်လာခဏခဏကတ်လာတဲ့အခါကျတော့နွားကလေးကလာပြီးတော့နှောင့်ရှက်တော့နှုတ်ဖောင်းဖောင်းတန်းတန်းနှစ်လုံးမရကြာလာတော့စိတ်မရှိတဲ့အခါမှာအဲဒီနွားကလေးကိုတုံးနဲ့ရိုက်လိုက်တာခြေတော်ကလေးစာတာစာတာဖြစ်သွားတယ်အဲ့လိုစာတာစာတာဖြစ်သွားတာကိုသူရဲ့အိမ်မက်လိုလိုအတိတ်တရိယတို့ပြန်ပြီးတော့အဲ့ဒီဇာလန်ကလေးပြန်တရိယအဲ့ဒီကနေပြီးတော့တရိယလို့ကျမရေးပါလေကောင်းလာတဲ့အခါကျတော့သူကပြန်စဉ်းစားတယ်သူရဲ့တဏ္ဍာမလဲဝေဒနာတစ်ခုရှိနေအဲ့ဒီဝေဒနာကဘာလဲဆိုတော့လက်တစ်ဖက်ကပခုံးကနေစားပြီးတော့ကိုက်လိုက်တာလက်တစ်ဖက်ကအတော်ရွယ်ရွယ်တဲ့ကနေအများနဲ့လက်ကရောကရှိနေသဘင်တွေပါလေမပြီးတော့မထုံနိုင်ဘူးဘလို့မှလည်းသိကုလို့မရဘူးအဲဒီလိုယောဂဝိဒနာသူခံစားရအဲဒီယောဂဝိဒနာခံစားနေရတာယခုသူ့ရဲ့အတိတ်ဘဝပြန်ပြီးတော့သိလိုက်တဲ့အချိန်ခါမှာနွားကလေးကိုသူကဒုံးနဲ့ရိုက်လိုက်တော့နွားကလေးရဲ့ရှေ့လက်ကလေးတခုပခုံးကနေပြီးတော့မတန်မဆွမ်းလေးဖြစ်သွားတာသူကတွေ့အဲဒီလိုတွေ့တဲ့အခါကျတော့တက္ကမကြီးတော်ဘုံကလာပြီးတော့ပြောတယ်မမဘုံဟောဝိရဲ့ဟုတ်မြတ်ဟာတဲကြောက်တရားကောင်းပါလားဆရာတော်ဘုရားကြီးအမင်းရှိတယ်ကိုပြုတ်ခဲ့တဲ့ကံကိုပြန်ခံရတယ်ဆိုတဲ့ကတဲကြောက်ပြာကောင်းပါလားဆိုပြီးတော့သူ့ရဲ့ဖြစ်ကလေးပြန်ပြောပြဒါရီဟာအင်မတန်ဆန်းကျယ်တဲ့ကံတရားရဲ့အကျိုးပေးလေးတွေနော်ကံတရားရဲ့အကျိုးပေးလေးတွေမိမိရဲ့တဏ္ဍာမဘုရားရှင်ကရမြတ်ကြီးဆိုလို့ရှိရင်ခုနပြောသလိုပဲဒုက္ခဝေဒနာတွေမျိုးမျိုးနဲ့မကောင်းတဲ့ဟုတ်တယ်ခံရတယ်လို့ဘုရားရှင်ကရမြတ်ကြီးရဲ့နေထိုင်ကြည့်လိုက်မယ်ဆိုရင်ရုပ်သင်္ခါရအားဖြင့်လည်းပဲသူမတူအောင်အင်မတန်သက်ပဲတင့်တယ်တဲ့ရုပ်ဆိုင်ကတော့ရှိတယ်။ကျမရာဖြစ်ဆိုလို့ရှိရင်လည်းအများထဲမှာတော့တော်ကောင်းတဲ့အနေထားမှာရှိတယ်။ရုပ်ဆိုင်ကလည်းအမြဲတမ်းကောင်းသူ့ရဲ့မျက်ခုံးမျက်လုံးနှာတန်းအသားအရည်ကမှစထားလို့ဘယ်သူနဲ့မှမတူတဲ့အနေထားတွေတွေ့ရ32ပါးသောလက္ခဏာတော်ကြီး80သောလက္ခဏာတော်ငယ်သူများတွေတဲ့အမြဲတမ်းပါလုံးကောင်းမြတ်တဲ့လက္ခဏာတော်တွေတွေ့ရ။အဲဒီလိုလက္ခဏာတွေကောင်းမွန်ပြီးတော့သူများနဲ့မတူတဲ့ရုပ်ဆိုင်ကရှိနေတာပါကြောင့်လေလို့အထက်ကဆရာတွေကဖြေရှားပြထားတယ်အတိတ်ကာလတုန်းကပါရမီတော်တွေဖြည့်ကျင့်တဲ့အခါကျတော့ဒါနသီလနေကမာပါပညာဝေရိခန္တိသစ္စာအတိတ်ခန္ဓာမေတ္တာပိခာပါရမီစရိမှတ်ကြရဆိုတဲ့အတိုင်းပဲပါရမီတော်တွေမျိုးမျိုးမကျင့်ကြရဘူးလားကျင့်ကြရလားအဲ့လိုကျင့်ကြရတော့ဒါနကုသိုလ်ပြုရင်လည်းဒါနကုသိုလ်ရဲ့စေတနာသီလစောင့်တည်ခြင်းနဲ့သီလစောင့်တည်ခြင်းနဲ့စေတနာစသည်ဖြင့်အဲ့ဒီစေတနာတွေရင်းခံပြီးတော့ဒီပါရမီတွေဖြည့်ကျင့်လာတဲ့အခါမှာအဲ့ဒီပြုလုပ်ခဲ့တဲ့ကံတွေကကံရဲ့တတ္တိတွေကသူက အလျင်းသိမ့်တယ်လို့ဘဝတွေမှာလိုက်ပြီးတော့ကျိုးပေးတယ်။ဒေတာဓမ္မဗရိနိယကံဆိုရင်ပစ္စုပန်ဘဝမှာကျိုးပေးမယ်။ဥပပိစ္ဆဗရိနိယကံဆိုရင်ဒုတိယဘဝမှာကျိုးပေးမယ်။အပရပရိယဗရိနိယကံဆိုရင်တတိယဘဝကနေနိဗ္ဗာန်ရောက်တဲ့အထိကျိုးပေးမယ်။အဲဒီလိုကျိုးပေးတဲ့အခါမှာသူပြုထားတဲ့ကုသိုလ်ကံကောင်းတဲ့ကံတွေကသိက္ခူများလုံးတယ်။အဲဒီများလုံးတဲ့ကံတွေကအကျိုးတွေလိုက်လိုက်ပေးလိုက်တာအကျိုးပေးလို့မကုန်ဘူး။ဒီဘဝကတော့နောက်ဆုံးဘဝမဖြစ်ဘူးလားဖြစ်နေလား။နောက်ဆုံးဘဝဖြစ်နေတော့ဒီဘဝမှာမှဒီကံတွေကအကျိုးပေးခွင့်မရဘူးဆိုရင်နောက်ကျိုးပေးစရာဘဝရှိသေးလားအဲ့ဒါကြောင့်မလို့သူပြုထားတဲ့ကုသိုလ်ကံတွေအားလုံးကနေပြီးတော့ဒီဘဝမှာနောက်ဆုံးဘဝမှာပုံအောပြီးတော့ကျိုးပေးလိုက်တဲ့အတွက်သူ့မတူအောင်အင်မတန်ကံကောင်းတဲ့ပုဂ္ဂိုလ်တရားဖြစ်နေမရဘူးလားရောက်လာလားအဲ့ဒါကလည်းပဲကောင်းတဲ့ဘုလို့ပြောရတာပေါ့နော်ကောင်းတဲ့အနေအထားမျိုးလည်းပဲဘုပါပဲအခုလောကမှာပြောနေကြတာကတော့မကောင်းတာကြောင်ရရင်ဟုတ်လို့မပြောဘူးလားပြောလို့အမှန်ကတော့ကောင်းတဲ့ကံနဲ့တွေ့လည်းပဲဟုတ်လို့မကောင်းတဲ့ကံနဲ့တွေ့လည်းပဲဟုတ်ပါလို့တနည်းအားဖြင့်ပြောမယ်ဆိုရင်ဝိပက်ဝိပါကဝိပါကဆိုတာအကျိုးတရားအကျိုးတရားကိုဝိပက်လို့ခေါ်တယ်ကောင်းတဲ့ကံရဲ့အကျိုးလည်းပဲဝိပက်ပဲမကောင်းတဲ့ကံရဲ့အကျိုးလည်းပဲဝိပက်ပဲအဲဒီတော့အကျိုးမှန်လို့ရှိရင်ဝိပက်လက်ပတ်ချင်းသဘောမှန်လို့ရှိရင်ဟုတ်ဒီလိုမှတ်ရမယ်နော်ကောင်းပြီဒါဖြစ်လို့ရှိရင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းနေဘဝများစွာတဏ္ဍာခရီးလံဖြတ်တန်းလာကြရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်မိမိတို့ရဲ့တဏ္ဍာမှာကုသိုလ်ကံနေလည်းမရှိဘူးလားရှိလားအကုသိုလ်ကံနေလည်းမရှိဘူးလားရှိလားကုသိုလ်ကံနေရှိတော့ကုသိုလ်ကံရဲ့အကျိုးခံစားရမှာပဲဒါလို့မလားအကုသိုလ်ကံနေရှိတော့လည်းအကုသိုလ်ကံရဲ့အကျိုးမခံစားရဘူးလားခံစားရလားအဲဒီတော့ကုသိုလ်ကံဆိုတာကအဖြူကံပေါ့အကုသိုလ်ကံဆိုတာကအမဲကံပေါ့အဖြူကံလို့ရင်လည်းအဖြူကံရဲ့အကျိုးမခံစားရဘူးလားအမဲကံလုံးရင်လည်းအမဲကံရဲ့အကျိုးမခံစားရဘူးလားအဖြူမဲရောနှောတဲ့ကံလုံးရင်လည်းအဖြူမဲရောနှောတဲ့အကျိုးမခံစားရဘူးလားဟောတကြိုးကြိုးပုံကိုယ်လေးကြတော့ပိဋကဥစ္စာယန္တနာကတော့အင်မတန်ချမ်းသာပါရဲ့ချမ်းသာရည်တွေမကောင်းဘူးမတွေ့ရဘူးလားတွေ့ရလားပိဋကဥစ္စာယန္တနာကတော့မချမ်းသာဘူးလားချမ်းသာလားလူလေးလေးမရှိမတောင်းမတမကြောက်မကြနဲ့နေရတယ်သားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့ပြင်းနေတဲ့နေရတယ်ဟောချမ်းသာရည်ကြတော့မကောင်းချဘူးဟုတ်တယ်မလားဘာဖြစ်လို့လဲမင်းတိတ်တောင်းကမိမိပြလို့ခဲ့တဲ့ကံမှာကောင်းတဲ့ကံနဲ့မကောင်းတဲ့ကံရှင်တွဲလာခဲ့လို့အဖြူမဲရောလာခဲ့လို့ဒီလိုမလားဒီကြတဲ့ပုဂ္ဂိုလ်များကြတော့ကျမ်းမာရေးကတော့ကောင်းပါတယ်တောင်းတမီပဲဒါပေမဲ့ပိစိဥ္စာယန္တနာကတော့ကျွယ်ဝရလားဟောတစ်ဖက်ကကောင်းပြီးတော့တစ်ဖက်ကမညံမူလားညံ့နေလားအဲ့ဒါကြကြတော့လည်းပဲအတိတ်တုန်းကလောက်ခဲ့တဲ့ကံကြီးလောဝတော့မဖြူစင်ခဲ့လို့ပဲနော်ဖြူတဲ့ကံနဲ့မဲတဲ့ကံမရောခဲ့ဘူးလားရောခဲ့လားဒါပဲဖြစ်ဖြစ်ဖြူတဲ့ကံလို့ရင်ဖြူတဲ့ကျုပ်ပြင်းမယ်မဲတဲ့ကံလို့ရင်မဲတဲ့အကျိုးပေးမယ်။အဲဒီတော့ဝိဆိုတာလဲတတ်တဲ့သဘောရှိတယ်လို့ပဲ၊ကံဆိုတာကလည်းပဲအကျိုးပေးတတ်တဲ့သဘောရှိတာပဲ။ဟုတ်တယ်မလား။ဝိဆိုတာလဲတတ်တဲ့သဘောရှိတယ်လို့ကံဆိုတာကလည်းပဲအကျိုးပေးတတ်တဲ့သဘောရှိတယ်လို့ဒီလိုမှတ်ရမယ်နော်။ဘုန်းကြီးတို့ယောဂီတွေမြတ်စွာဘုရားသခင်ကရမေကြီးဟောကြားတော်မူတဲ့နာဒရဇ္ဇဆိုတာရှိပါတယ်။အဲဒီနာဒရဇ္ဇမှာသင်္ကတိမင်းကြီး၊မေထီလာမြို့၊မေထီလာပြည်မှာအင်္ကတိမင်းကြီးအင်္ဂတိမင်းကြီးမှာသမီးတော်လေးတစ်ပါးရှိတယ်နာမည်ကဟုသာဒေဝီအင်မတန်ချောအင်မတန်သတဝရီတော်သမီးကလေးချစ်စရာအရွယ်ကလေးရှင်မင်းကြီးကတဝရီတော်သမီးကလေးမဟုတ်လို့အချစ်တွေပုံထားတယ်လူကျင်လဲဆုတောင်းပါလို့ဖွင့်ပေးလိုက်တော့ပါရမီရှင်လေးဖြစ်တဲ့အတိုင်းဘာဆုတောင်းတယ်လဲဆိုရင်တလကုန်နှစ်ကြိမ်လာပြေနေတိုင်းလာကွန်နေတိုင်းအလှူကြီးတန်းကြီးပေးပြရစေလို့ဆုမတောင်းဘူးလားတောင်းလားအဲ့ဒါလည်းတောင်းတဲ့အခါကျတော့ခမီးတော်မင်းကြီးကလည်းပဲဒီဆုကိုပေးမယ်လို့ကတိပြုထားတဲ့အတိုင်းပဲလိုက်လျောလိုက်ပါလေ။လာပြင်းလေးရောက်ရင်အတပြတစ်ထောင်။လာခွင်လေးရောက်ရင်အတပြတစ်ထောင်။နန်းတော်ကလည်းမထုတ်ပေးဘူးလားထုတ်ပေးလား။ထုတ်ပေးလိုက်ပါလေ။အလှူကြီးတန်းကြီးပေးဖို့။ဒီခုခေတ်ဝင်စင်းနဲ့ပြောမယ်ဆိုငွေတစ်ထောင်ဘာမှမရှိဘူးဆိုပေမဲ့အဲ့ဒီအချိန်ကတော့အမတန်တန်မှုရှိပါလေ။သာသနာတွင်ကာလမဟုတ်တဲ့အတွက်ယဟန်ပုဂ္ဂိုလ်တော့မရှိဘူး။ယသိတွေရှိတယ်၊ပြပိုက်တွေရှိတယ်။တောင်းရစားတောင်းနေတဲ့ပုံကိုယ်တွေရှိတယ်ခိုကိုရမယ်ပုံကိုယ်တွေရှိတယ်ခီးသွားပုံကိုယ်တွေရှိတယ်လာသည်များပုံကိုယ်တွေအကုန်လုံးသူ့ရဲ့နန်းတော်တွေကနေပြီးတော့သုရတိတာမတ်တကြီးထိုးပြီးတော့လှူဒန်းပေးကမ်းနေတယ်အဲဒီလိုအချိန်တွေမျိုးတလူတော်ခါကာလကြတော့အင်္ဂတိမင်းကြီးကလာပြင်းနေညာချမ်းအချိန်ခါမှာဇာတိတို့ကလည်းမတန်ကောင်းလာကြီးကလည်းသာဩတာတာရရရှိပါပြီးတော့လေဒီလိုအချိန်ခါမျိုးမှာတော်တဲ့ပုဂ္ဂိုလ်တရားပညာရှင်ပုဂ္ဂိုလ်တရားအထံသွားပြီးတော့တရားဓမ္မနာကြားရရင်ကောင်းပါပဲလို့အကျံပြ။အဲဒီလိုကြံရတော့သူရဲ့မူကြီးမတ်တဲ့မယာတင်နာပတိတွေနဲ့တိုင်ပင်လိုက်တဲ့အခါမှာမူကြီးမတ်ယာတင်နာပတိတွေကသူတို့ကိုယ်ပဲသိကြတဲ့ပြပိုက်ကြီးတရားရှိတယ်။နာမည်ကတော့ဥက္ခုဏလို့သ ထားလိုက်ပါတော့ပုဂ္ဂိုလ်အမည်ရှိတဲ့ပြပိုင်ကြီးတယောက်အာသူတို့စိတ်ထဲမှာပညာရှင်တကယ့်အရာမှပညာရှင်ကြီးပဲအဲ့ဒီပညာရှင်ကြီးသိသွားပြီးတော့အဆုံးမှခံမဲ့တရားဤနာမည်ဆိုလို့ရှိရင်အမတန်ကျေးဇူးများမှာပဲလို့ပြောထားတော့တင်ကြီးမင်းကြီးကပုဂ္ဂိုလ်ဆိုတဲ့ပြပိုင်ကြီးစီမှာသွားပြီးတော့အဆုံးမှခံတယ်အဲ့ဒီလည်းအဆုံးမှခံတော့သူရဲ့နောက်ပါမှလည်းချမ်းရည်များကြီးပေါ့လေပါလာတာပေါ့ပုဂ္ဂိုလ်သည်ရောက်တဲ့အခါကျတော့မှန်လားပါရှင်ဗျာအမတန်သာယာတဲ့ညာချင်းချင်းကပညာရှိပုဂ္ဂိုလ်များရဲ့အဆုံးမှခံယူလိုတဲ့အတွက်တပိတော့ရောက်လာပါတယ်။အဲဒီလိုရှောက်ထားတော့ပုဂ္ဂုဏဆိုတဲ့ပြပိုင်ကြီးကတရားတွေဟောတယ်။ဘာတရားတွေဟောတယ်လဲဆိုရင်နတ္တိယိတ္တံနတ္တိဟုတံသတိဖြင့်လူရင်လည်းကွာမင်းဘာမှအကျိုးမပေးပါဘူး။အေးယရဏသုံးပါးပူဇော်လည်းမင်းဘာမှအကျိုးပေးမှာမဟုတ်ပါဘူး။အေးမင်းမိဘတွေပြုစုရင်လည်းမိဘတွေပြုစုခြင်းကြောင့်ဘာမှအကျိုးပေးတာမဟုတ်ပါဘူး။လောကမှာဟင်ဖြစ်လာတာကသူ့အလိုလိုဖြစ်လာကြတာ။သူဖြစ်ချင်တယ်လို့ဖြစ်လာကြတာ။မိဘကလည်းမင်းပေါက်ခွားတယ်ဆိုပေမဲ့လည်းဘာမှကျေးဇူးတင်စရာမလိုဘူးဒါသူ့တဘာဝနဲ့သူဖြစ်လာတာအဲ့ဒါကြောင့်မလို့မင်းလှုပ်ချင်တာလှုပ်ပြောချင်တာပြောဆိုချင်တာဆိုအကျိုးပေးတဲ့အခါကျတော့မင်းအကျိုးပေးခြင်းတော့အကျိုးပေးသွားမှာဒီလိုဟောရတာမပေးဘူးလားပေးလားလောကမှာဟေးတဲ့အလှူဒါနဆိုတာလူလိမ္မာတွေကသတ်မှတ်ထားတာပါကွာတဲ့ဒီလိုပြောတာနော်ဒုက္ခအလှူဒါနကိုယုံကြည်မရှိတဲ့ပုဂ္ဂိုလ်မလားအဲ့ဒါကြောင့်မလို့လူဒနာဆိုတာလူလိမ္မာတွေကနေပြီးတော့သတ်မှတ်ထားတာပါကွာတဲ့။ဘာဖြစ်လို့လဲဆိုတော့သူတို့လူချင်းတို့သူတို့သတ်မှတ်ထားတာပါကွာတဲ့။မင်းဘလောက်ပဲလူလူတဲ့အကျိုးပေးကြတော့မင်းပေးခြင်းမှပေးတာ။မင်းကောင်းတဲ့တန်တွေဘလောက်ပဲလို့လို့မကောင်းတဲ့တန်တွေဘလောက်ပဲလို့လို့မင်းဘဝရဲ့ထွန်းမြောက်မှုကြတော့မင်းအစရဲ့တဲ့လို့ထွန်းမြောက်သွားမှာပဲ။မင်းသတ်မှတ်ထားတဲ့တန်ထွန်းမြောက်သွားမှာပဲ။ဆိုကြပါစို့ဘဝတရားသတ်မှတ်ထားရင်ဘဝတရားပြည့်တာနဲ့တကယ်နဲ့မင်းအလိုလိုလူချင်းချမ်းသာကိုရသွားမှာပဲ။ဘဝရဲ့ထွန်းမြောက်ရလမ်းစာမင်းရသွားမှာပဲဘာမှလုပ်ချင်မလိုဘူး။ဟောသူနည်းလမ်းကမလွယ်ဘူးတော့လွယ်လား။ကောင်းတာလည်းလုပ်ချင်လို့မကောင်းတာလည်းလုပ်ချင်လို့အချိန်တန်ကြရင်အလွတ်လို့ဘဝမှာလုံမြောက်သွားမှာပဲ။ဒီလိုမလား။ဟောကြည့်တော့လောကမှာအချိုးချိုးဘာသာတွေယူဆတယ်လို့ဖြစ်နေတာပေါ့။ကောင်းတာလုံးလို့မကောင်းတာလုံးလို့ဖျားကြိုက်အောင်တာလုံးဖျားကြိုက်ရင်ဖျားကနိဗ္ဗာန်ပုံဖို့ပြေးမယ်။ဒီလိုဟာအယူဝါဒတွေမရှိဘူးလားရှိလား။အဲ့ဒီလိုဟာမျိုးခက်ဆန်ဆန်ပေါ့။ယတိကြီးပြပကြီးဥက္ကဏကအဲ့ဒီတရားတွေဟောတယ်။အဲ့ဒီတရားဟောတဲ့အခါကျတော့သူရဲ့စိတ်ထဲမှာဇဝေဇဝဖြစ်သွားတာပေါ့လေ။သူသမီးတော်လေးကလည်းပဲတလားတလားနှစ်ချိန်နှစ်ချိန်အလူကြီးတန်းကြီးပေးတယ်။ဩယတိပြပကြီးဥက္ကဏပြောတဲ့စကားဟောများဟောနေသလား။တကယ်လို့လားဟောနေတယ်ဆိုရင်တော့ငါနန်းတော်ကပတ်စံကုံနာပဲဖတ်တယ်မှာပဲ။ငါဘာမှထူးမှမဟုတ်ဘူး။ဒီတွေ့တဲ့သူစိတ်ထဲမှာဝင်နေတာပေါ့။အဲ့ဒီလိုဝင်နေတဲ့အချိန်မှာပဲသူနဲ့သူပါလာတဲ့အလာတဆိုတဲ့စစ်သူကြီးအလာတဆိုတဲ့စစ်သူကြီးအဲဒီစစ်သူကြီးကနေပြီးတော့တခါတည်းဘာမပြောညာမပြောနဲ့အာရပါရတဟဟနဲ့ထားကြည့်လိုက်အဲဒီလိုကြည့်လိုက်တဲ့အခါကျတော့ရှင်မင်းကြီးကမေးတယ်ဟာအလာတမင်းဘာဖြစ်လို့ကြီးတာတော့မလားပါရှင်မင်းကြီးပြပကြီးဥက္ကုဏပြောတဲ့စကားကျွန်တော်ထောက်ခံပါတယ်ကျွန်တော်သဘောကျလို့ကြီးတာပါမင်းဘာဖြစ်လို့သဘောကျတော့ကျွန်တော်ဆိုရင်လေအတိတ်ဘဝတုန်းကအမှန်တရားသိုးသွားတဲ့ပုဂ္ဂိုလ်တယောက်ပဲကျွဲရည်နွားတွေတတ်ပြီးတော့ကျွဲရည်နွားတွေတတ်ပြီးတော့ကျွန်တော်စီးပွားရေးတွေလုပ်ခဲ့ရတာကျွဲတတ်နွားတတ်တမဘဝနဲ့စီးပွားရေးတွေလုပ်ခဲ့တာမကောင်းတဲ့အကုသိုလ်ကံတွေကျွန်တော်လုပ်ခဲ့တာကျွန်တော်ရဲ့အတိတ်ဘဝကျွန်တော်ပြန်မြင်တယ်ဒါကြောင့်မို့ကျွန်တော်တိတိကျကျသိတယ်ဟောဒါပေမဲ့လည်းဘလောက်ပဲမကောင်းတာတွေလုပ်ခဲ့လို့ပဲယခုဘဝကျတော့ကျွန်တော်စစ်တူကြီးဘဝနဲ့အမှန်တရားကိုပဲယာရုကြည့်ကြည့်ရပြီးတော့ချမ်းသာကြွယ်ဝနေတယ်ဒါကြောင့်မို့လို့ပြပိုင်ကြီးဥက္ကုဏပြောတဲ့စကားသိကုန်မှန်တာပဲကောင်းတာလုံးလဲကောင်းညို့ပေးခြင်းမှာပေးတာမကောင်းတာလုံးလဲမကောင်းညို့ပေးခြင်းမှာပေးတာသူဖြစ်ခြင်းတယ်လို့ဖြစ်နေတယ်ဆိုတဲ့စကားကျွန်တော်ထောက်ခံပါတယ်လို့မပြောဘူးလားပြောလားအဲ့ဒီလိုပြောတယ်နော်အဲ့ဒီလိုပြောတော့ခုနတော်ကခရဲကိုကစိတ်ထဲမှာဇဝေဇဝါဖြစ်နေတယ်အင်္ဂတိမင်းကြီးအဲ့ဒီလိုပြောလိုက်တဲ့အခါကျတော့သူစိတ်ထဲမှာဟောဟောများဟုတ်နေမလားအတွေ့တွေမွေးမူတာဝင်သွားလားအဲ့ဒီလိုနေရင်ကနေပြီးတော့ဟောမကြခင်မှာပဲဟောတောက်တဲ့နေရာကနေပြီးတော့ဘီစကားအမြင်ရှိတဲ့ကြုံကလေးတရားသူကလည်းပဲရှုံရှုံနေတဲ့ခါလေးထားငူပါလေရောအဲဒီလိုငိုတဲ့အခါကျတော့တခါလေးဝိုင်းမိကြတာပေါ့လေဟာဟိုမှာကတရားငုံနေတယ်မင်းဘာဖြစ်တာတော့သူကလည်းအသေးပွားကိုသတိရတယ်တဲ့အဲဒီလိုသတိရတဲ့အခါကျတော့သူကပြောပြတယ်ကျွန်တော်ဝမ်းနေလို့လို့ပါတဲ့ရေကြောမရဖြစ်လို့လို့ပါဟာမင်းဘာဖြစ်လို့တော့ဟာအသေးပွားတော့ကကျွန်တော်ဆိုရင်အမတန်ကိုပဲအလှူတက်ပေးကမ်းမှုဝါသနာပါခဲ့တာဖရာကကြောင်းခဲ့တဲ့ကြောင်းတဲ့ကကျွန်တော်လုပ်ခဲ့တာဖရားတကလည်းလုပ်ခဲ့တယ်ကျောင်းကလည်းလုပ်ခဲ့တယ်ကျောင်းဆောက်ခဲ့တယ်ဖရားတည်ခဲ့တယ်အလှူကြီးတန်းကြီးတွေပေးခဲ့တယ်အဲ့ဒါကိုကျွန်တော်ကုသိုလ်ပြုခဲ့တာကျွန်တော်စားရမယ်တဲ့ကနေမစားရရင်နေပြီဆိုကျွန်တော်လုပ်ခဲ့တာ
ဟုတ်တယ်မလားဘုရားကလည်းပဲမတန်လူကြီးတန်းကြီးပြေးကန်းကြီးမှာဝါဒနာပါခဲ့ပါရဲ့နဲ့အလူကြီးတန်းကြီးများစွာပြေးခဲ့ပါရဲ့နဲ့ဒီဘဝမှာလာပြီးတော့သူများချီချိုချီချာအောက်တန်းနောက်တန်းကြတဲ့ဘဝမဖြစ်ရဘူးလားဖြစ်နေရလားဖြစ်နေရတယ်ဆိုတော့ခဏတော့ကဥက္ကုဏကလည်းပြောခဲ့တာကမင်းတို့ကောင်းတာလို့လည်းကောင်းတဲ့ကျိုးပေးကြမှာပေးတာမပြောခဲ့ဘူးလားမကောင်းတာလို့လည်းမကောင်းတဲ့ကျိုးပေးကြမှာပေးတာသူဖြစ်ချင်လို့ဖြစ်နေတာပါကွာဥပမာအပြင်ပြောမယ်ဆိုလို့ရှိရင်ကောင်းရင်တော့ယောက်ကလေးတစ်ယောက်ဖြစ်တယ်လားအရင်ပြတ်မှတ်တာဖြစ်တယ်လိုက်တဲ့အခါကျတော့ပြန်ကြလာပြီဆိုရင်အရင်ကအရင်ကြမလားဆရာကအရင်ကြမလားဘယ်လိုပြောလို့ရမလဲမရဘူးနော်အရင်ကလည်းအရင်ကြရင်ကြမယ်ဆရာကလည်းအရင်ကြရင်ကြမယ်ဘယ်နေရာကအရင်ကြမယ်လို့ဘယ်လိုတတ်မှတ်လို့ရမလဲအဲ့ဒီလိုပဲတဲ့တတ္တဝါတွေဟာလည်းပဲလောကနာလုံးအကျိုးပေးတဲ့အခါကျတော့သူပေးခြင်းတယ်လို့ပေးသွားတာရောက်ခြင်းတဲ့အခါသူရောက်ခြင်းတယ်လို့ရောက်သွားတာကောင်းတာလုံးလဲကောင်းတဲ့ဘဝရောက်ခြင်းမှရောက်တာမကောင်းတာလုံးလဲမကောင်းတဲ့ဘဝရောက်ခြင်းမှရောက်တာဆိုတော့ဒီကလည်းဒီလိုမဟုတ်ဘူးလားဟောထားလားဖယူတဲ့လောကမှာလည်းလူတွေမျိုးမျိုးရှိကြတယ်နော်လူတွေမျိုးမျိုးရှိကြတယ်ဒီကလေးကပုဂ္ဂိုလ်တွေကအမြဲတမ်းစေတနာကောင်းတာပဲသူများကျိုးဆိုတိတ်ကိုညီကျင်တာကိုကြီးစားတယ်တိတ်စားတယ်တိတ်ထားတာကိုကြီးစားတယ်သူများကိုမေတ္တာထားတယ်ဟောသူများကျိုးဆိုရင်အစကရေရာကိုညီတယ်သူ့ဘက်ကအမြဲတမ်းမေတ္တာခံတယ်ဒါပေမဲ့လို့ဒကာဓမ္မတွေအဲ့ဒီပုဂ္ဂိုလ်ကလောကမှာလူအောက်တော့ကြားကျင်ကြနေတာဟုတ်တယ်မလားအဲ့ဒီလိုပုဂ္ဂိုလ်မျိုးကလည်းတခါတည်းကလောဘတော့ကြားနေတာမျိုးလည်းမတွေ့ရဘူးလားတွေ့ရလားတကယ်တော့ပုံပေါ်ကြတော့နည်းနည်းမှကိုကျင်းစာစိတ်မရှိဘူးအစကရေကသူ့ဘက်ကပဲတွေ့တယ်သူ့နဲ့ရဖို့ပဲတွေ့တယ်သူ့သားကြီးရဖို့ပဲတွေ့တယ်ဘလို့ကမှမညာတာဘူးမိသားစုပေါ်လည်းမညာတာဘူးပေါင်းကျင်ပေါ်လည်းမညာတာဘူးဟောအဲ့ဒီပုံပေါ်မျိုးကြတော့လည်းပဲအစကရေကဆင်ပြေပြီးတော့ကြီးပွားကျင်နဲ့ကြီးပွားနေတတ်တာပဲမတွေ့ရဘူးလားတွေ့ရလားတန်ခရာကမျိုးမျိုးရှိတယ်နော်တန်ခရာကမျိုးမျိုးရှိတယ်တန်ခရာကဘယ်လိုမျိုးရှိတယ်လဲဆိုတော့ကံရဲ့သဘောတရားတွေအော်လေးမျိုးလေးမျိုးနဲ့ခွဲပြရတာလေးမျိုးလေးည16မျိုးတော့ရှိတာဒါပေမဲ့လို့ခေါင်းကြီးတို့ဒီနေရာမှာအကျောင်းဝင်တဲ့ကံကတော့ဒေသဓမ္မဝရဏိယကံဥပပိစဝရဏိယကံအပရာပရိယဝရဏိယကံအဟောတိကံဘယ်နှပါတော့4ပါးရှိတယ်နံပါတ်1ကဒိဋ္ဌဓမ္မဝရဏိယကံသူကပစ္စုပန်မြတ်ဘုရားမှာကျိုးပေးတဲ့ကံဆရာဘုရားကြီးဟောတော်မူတဲ့တရားတော်ထဲမှာပထမဆုံးစေရနာနဲ့အကျိုးပေးတဲ့ကံဒီလိုမလားပရမေသောစေတနာနဲ့အကျိုးပေးတဲ့ကံပရမေသောစေတနာလို့မိသွားရင်ဒီဘဝမှာအကျိုးပေးမှာပဲအကုသိုလ်ပဲလုံးလုံးကုသိုလ်ပဲလုံးလုံးနော်ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အကုသိုလ်ပြုတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ပရမေသောစေတနာကကမိမိစိတ်စေတန်လေးခုနှစ်ခုဖြစ်သွားတယ်အဲ့ဒီခုနှစ်ခုထဲမှာပထမဆုံးဖြစ်တဲ့စိတ်ကလေးကအမတန်ထက်တန်နေတယ်ဟုတ်တယ်မလားပထမဆုံးဖြစ်တဲ့စိတ်ကလေးစပြီးတော့လှုပ်လှုပ်ချင်းမှာလှုပ်မယ်လို့စိတ်ကူးပေါ်ပေါ်ချင်းမှာပထမဆုံးဖြစ်တဲ့စေတနာကလေးကအထက်တန်ဆုံးအဲ့ဒါပရမေသောစေတနာဖြတ်တယ်လို့ခေါ်တယ်။အဲ့ဒီလိုပရမေသောစေတနာလေးဖြတ်တယ်လို့ပရမေသောစေတနာလေးကကျိုးပေးမယ်ဆိုရင်ဒီဘဝမှာကျိုးမပေးဘူးလားပေးလား။ပေးမှာပဲ။ဒီဘဝမှာကျိုးပေးမှာပဲ။ကောင်းတာလို့ရလဲကောင်းတဲ့ကျိုးမခံစားရဘူးလား။နောက်ဘဝဒီမနေဘူးဒီဘဝမှာကိုခံစားရမှာ။မကောင်းတာလို့လည်းမကောင်းတဲ့ကျိုးမခံစားရဘူးလား။နောက်ဘဝဒီမနေဘူးတော့ဒီဘဝမှာကိုပဲအဲ့ဒီမကောင်းတဲ့ဉာဏ်လေးစုကျိုးကိုပြန်ခံစားရမှာ။ဒါလည်းမဟုတ်လား။ပရမေသောစေတနာလေးဖြတ်တယ်သွားရင်တတမေသောစေတနာဆိုရင်နောက်ဆုံးစေတနာလေးထပ်တာသွားရင်တဲ့ဒုတိယဘဝမှာကျိုးပေးမယ်ဒုတိယဘဝကျိုးပေးတဲ့အခါကျတော့ပဋိသင်္ဍရာဖြင့်ကျိုးပေးမယ်ဒီဘဝကနေကောင်းတာလို့ရင်ဒုတိယဘဝမှာကောင်းတဲ့ဘဝရောက်သွားမယ်ဒီဘဝကနေမကောင်းတာလို့ရင်ဒုတိယဘဝမှာမကောင်းတဲ့ဘဝရောက်သွားမယ်ဒါတတမေသောစေတနာရဲ့ကျိုးအဲဒီကတတမေသောစေတနာအကျိုးကဒီဘဝမှာကျိုးမပေးဘူးဒီဘဝမှာတော့ကောင်းတာတွေလုံးနေပေမဲ့ကောင်းတဲ့ကျိုးတွေ့ခြင်းမှတွေ့မယ်မကောင်းတာတွေလုံးနေပေမဲ့မကောင်းတဲ့ကျိုးတွေပဲခံစားခြင်းမှခံစားရဒါပေမဲ့လို့ဒုတိယဘဝကျတော့မတွေ့ရဘူးလားတွေ့ရလားကောင်းတာလို့ကောင်းတဲ့ဘဝရောက်မယ်မကောင်းတာလို့မကောင်းတဲ့ဘဝရောက်မယ်ဒီလိုလည်းပဲရှိတယ်အဲ့ဒါဆိုတော့ဥပပိစ္စဝေဒနိယကံလို့ခေါ်တယ်ဘာကံလို့ခေါ်တော့နောက်တစ်ခဏပါတော့ကအပရာပရိယဝေဒနိယကံအလယ်ဆုံး၅ချက်ဆက်တယ်မှုအဲ့ဒီလိုလည်းဆုံး၅ချက်ဆက်တယ်မယ်ဆိုရင်အပရာပရိယဝေဒနိယကံဖြစ်တယ်တဲ့ဒီဘဝမှာလည်းကျုံမပေးဘူးကောင်းတာလို့ပဲမဲ့ကောင်းကျိုးမခံစားရဘူးဒုတိယဘဝမှာလည်းကျုံမပေးဘူးကောင်းတာလုပ်ပေမဲ့ကောင်းတဲ့ဘဝရောက်ချင်းမှရောက်တယ်။ဒါပေမဲ့လို့တတိယဘဝကနေပြီးတော့နောက်ပိုင်းကျတော့သူ့ရဲ့ကံတွေကရှင်းတန်းလာပြီ၊ပွင့်လင်းလာပြီ။အဲဒီလိုပွင့်လင်းလာတော့နောက်ဘဝတွေကျတော့မှသူ့ရဲ့ကံအကျိုးပေးတယ်ခံစားရတယ်။အဲဒီလိုဆိုရင်နိဗ္ဗာန်ရှိတယ်လို့မလား။အဲဒီတော့ကံတွေလည်းမရှိဘူးလားရှိလား။အဲဒီတော့ကံစရာတဘောဇာနဲ့သတ်မှတ်လို့မရဘူးနော်။ကံစရာတဘောဇာနဲ့သတ်မှတ်လို့မရဘူး။ဘာဖြစ်လို့သတ်မှတ်လို့မရတယ်လဲ။စေတနာချင်းကတွေ့ရလား။စေတနာကြီးမတူဘူးပရမေသောစေတနာဆိုဘယ်ဘဝကျိုးပေးမလဲဒီဘဝကျိုးပေးမယ်တတမေသောစေတနာဘယ်ဘဝကျိုးပေးမလဲအလယ်ဆုံး၅ချက်ဘယ်ဘဝကျိုးပေးမလဲ တရားဘွားကနေနေပဲသူကျုပ်ပေးမယ်ဒါမှမဟုတ်လားအဲ့တော့စေတနာကြီးကမတည်တော့ကံကြီးတွေပါမလားကံကြီးမတည်ကျုပ်ပေးကြီးတွေပါမလားဒါကိုခုနရှင်မင်းကြီးနဲ့တဘောမပါဘူးဘုရားကလည်းတဘောပါရဲ့လားမပါဘူးအလာတာစုတူကြီးကောသူလည်းမပါဘူးသူစကားကြောကောမပါဘူးမပါလို့ဒီလိုပြောကြတာပေါ့ဟုတ်တယ်မလားဘုရားရောက်နေတာကိုကံရဲ့စေတနာရဲ့အဓိပ္ပာယ်လေးတွေတဘောမပါဘူးလားပါပါလား အဲ့ဒါလည်းပေါ့ကောင်းမယ်ဆိုရင်အော်ကံခရာကကျုပ်ပြီးတဲ့တဲ့ပေါ်ရှိတယ်ဘယ်တော့မှကျုပ်မဆုံးဘူးမကောင်းတာလို့ရင်အချင်းချင်းမှာမကောင်းတဲ့ကျုပ်ခန့်ကိုခံစားရမှာကောင်းတာလို့လည်းတစ်ချင်းချင်းမှာကောင်းတဲ့ကျုပ်သူ့ကိုခံစားကိုခံစားရမှာဒီလိုသဘောပေါက်ထားရမယ်နော်အဲ့ဒါကခုနကတည်းကအင်္ဂတိမင်းကြီးရဲ့စိတ်ထဲမှာငကိုရက်ကမှာသူကတန်တရားတွေဝင်နေတဲ့အပေါ်မှာဇဝေဇဝါဖြစ်နေတဲ ကျိုးပေးတယ်ဆန်းကျင်တာစေတနာဆန်းကျင်လို့ဘယ်လိုဆန်းကျင်လို့တော့ အကျိုးပေးဝိပဿနာကျိုးပေးတွေဆန်းကြတာကံဆိုတဲ့စေတနာဆန်းကြလို့ဝိပဿနာကျိုးပေးတွေမျိုးမျိုးမတွေ့ရဘူးလားတွေ့နေရလားတွေ့နေရတယ်အဲ့ဒါမျိုးမျိုးတွေ့နေရခြင်းကိုဘယ်လိုဆန်းကြလို့ပါလဲစေတနာတွေဆန်းကြလို့အဲ့ဒီစေတနာတွေဆန်းကြနေတာကလည်းဘာကြောင့်ဆန်းကြနေတယ်လဲဆိုရင်အစွဲလန်းနေဆန်းကြလို့အစွဲလန်းနေတူတူလားမတူတူလားအစွဲလန်းနေမတူလို့အစွဲလန်းနေဆန်းကြတာလဲတဏှာတွေဆန်းကြလို့ဘယ်လို မတွေ့ဘူးအစဲလမ်းတွေမတွေ့တော့စေတနာတွေမတွေ့ဘူးစေတနာတွေမတွေ့တဲ့အခါကျတော့တန်ယောဂီတွေတွေ့ပါမလားတန်ယောဂီတွေမတွေ့ဘူးအဲ့ဒီလိုမင်းမင်းဖြစ်နေရတာမဟုတ်လားအဲ့ဒီလိုတန်ကံရဲ့ယောဂီကမှမယုံကြည်ပါဘူးဆိုရင်လည်းပဲတမ္မသက္ကတတမ္မာရီတွေသိညာရပါမလားတမ္မသက္ကတတမ္မာရီတွေသိညာမရတန်ကံရဲ့ယောဂီတွေမယုံကြည်တော့ပါဘူးဆိုရင်ယောဂီတွေစဉ်းစားကြည့်ဒီဘက်ကကောင်းတာလဲလောက်ချင်မှလောက်မယ်မကောင်းတာတွေလည်းပဲလောက်ချင်လောက်မိမှာပဲဒါမှမဟုတ်လားဘာဖြစ်လို့လဲဆိုတော့ကောင်းရောမကောင်းရောပုံမှန်မယုံကြည်တော့ဘူးလေ။ကောင်းရောမကောင်းရောပုံမှန်မယုံကြည်တော့ဘူးဆိုကြတဲ့ကောသူပြန်ပလာလို့ရှင်တာလုပ်တော့မယ်။လောကကြီးအမြဲတမ်းကြောက်စရာမကောင်းဘူးလားကောင်းသွားလား။အမြဲတမ်းကြောက်စရာကောင်းသွားတယ်။ဒါကြောင့်မို့လို့လောကကြီးငြင်းငြင်းတရားဖို့အတွက်တမ္မာသက္ကတတမ္မာတိအသိဉာဏ်လေးကထိမ့်ပေးထားတာ။တန်ကံရဲ့ကြောကိုယုံကြည်တဲ့ဉာဏ်လေးကထိမ့်ပေးထားတာမလား။ကောင်းတာလည်းကောင်းကြောင်းတော့ကျုပ်ပေးမယ်မကောင်းတာလည်းမကောင်းတော့ကျုပ်ပေးမယ်ဆိုတဲ့အတိတ်ကလေးရှိထားလိုက်တဲ့အခါကျတော့မလဲတာလို့တော့မကောင်းတဲ့ကြံနေလောက်တယ်လောက်နေရညတော့လည်းပဲသူ့ရဲ့စိတ်ထဲမှာအော်မကောင်းကြိုးတော့ခံစားရမှာပဲဒီတိကလေးမရှိဘူးလားရှိနေတာအဲ့ဒီတိကလေးရှိနေတဲ့အခါကျတော့မလဲတာလို့တော့ဒီလောက်တယ်လောက်နေရပြီမယ်ဟောရှောင်းလို့ရှောင်းတဲ့အချိန်ကျတော့သူမရှောင်းဘူးလားရှောင်းသွားလားရှောင်းသွားတယ်သူ့ကိုယ်တည်းပြန်ပြုတ်ပြင်သွားတယ်နော်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့တဏ္ဍာမသမ္မာတက္ကရာသမ္မာဒိဋ္ဌိဆိုတဲ့အသိဉာဏ်လေးကိန်းအောင်နေတော့ဟုတ်တယ်မလားအဲ့ဒီအသိဉာဏ်လေးမှကိန်းအောင်နေတာမဟုတ်ဘူးဆိုရင်တော့သွားပြီလောက်ချင်တာလောက်ပြီးတော့ပဲเนาะလောက်ချင်တာလောက်ရောက်ချင်တာရောက်တန်နေမျိုးမျိုးကောင်းကင်နေလည်းလောက်ချင်မှလုံးမယ်မကောင်းတာတန်နေလည်းပဲလောက်ချင်လောက်မှာပဲအဲ့ဒီမဲ့ဆိုလို့ချင်းလောကကြီးဟာဘယ်တော့မှငြင်းငြင်းမှုရမှာမဟုတ်တော့ဘူးเนาะတရားနဲ့တရားနဲ့စိတ်နဲ့ကိုယ်ကျင်းစားစိတ်တွေမရှိကိုယ်ကြောကိုယ်တွေ့ပြီးတော့အဲ့ဒီလိုတရားနဲ့တရားဆက်ဆံကြမယ်ဆိုရင်လောကကြီးဟာဘယ်ငြင်းငြင်းမှုရပါမလဲဒါကြောင့်မလို့လောကကြီးငြင်းငြင်းမှုရအောင်ဘယ်စလောကမှုငြင်းငြင်းလောကကြီးငြင်းငြင်းမှုရအောင်အဲ့ဒီဉာဏ်လေးကကာကွယ်ထားပေးထားတယ်မြင်ရင်ကာမတက္ကရာသမ္မာဒိဋ္ဌိအသိဉာဏ်လေးကကာကွယ်ပေးထားတာ။ကာကံရဲ့ကျုပ်ကိုယုံကြည်တဲ့အသိဉာဏ်လေးကကာကွယ်ပေးထားတာနော်။ဒါကြောင့်ဘုန်းကြီးတို့မြန်မာလူမျိုးတွေဟာဘုရားဗလာဝင်တော်စရိဖြစ်တဲ့အားလျော်စွာကာကံရဲ့ကျုပ်လေးတွေမယုံကြည်ဘူးလားယုံကြည်ကြ။အဲဒီတော့ကာကံရဲ့ကျုပ်လေးတွေယုံကြည်နေကြတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်ဟောမြန်မာပြည်မှာဆိုလို့ရှိရင်မကောင်းတဲ့ဒုစရိုက်လုံကဆုံးဆုံးရွာရွာတွေမပေါ်ဘူးနော်။ဒီလိုနိုင်ငံတွေနဲ့စာကြည့်မယ်ဆိုရင်လေမပေါ်ဘူး။ဘယ်လိုလဲမကောင်းမှုတွေတရားတွေဘာမှပြမမရှိဘူး။ဒါကြောင့်လည်းဆိုတော့မြန်မာလူမျိုးတွေဟာဘုရားဘာသာရဲ့ဆုံးမကိုရထားကြတဲ့ပုံစံတွေဖြစ်တဲ့အတွက်တန်ကံရဲ့ကြောင့်မယုံကြည်ဘူးလားယုံကြည်လား။တန်ကံရဲ့ကြောင့်ယုံကြည်တော့မိမိမကောင်းမှုတစ်ခုမဲ့ပြုလုပ်လိုက်မယ်ဆိုရင်ဟောတစ်ချိန်မှဒီမကောင်းတဲ့တာငါခံရမှာပဲ။ဘုရားပြောကြလို့ဝိပက်အနေနဲ့ခံရတာပဲပြောပြောဘုလည်းလည်းပဲပြောပြောကိုမခံရဘူးလားခံရမှာလား။အဲ့ဒါတော့ပေကလေးကဆုံးမထားတဲ့အခါကျတော့မကောင်းမှုဒုစရိုက်လုံကလုံလုံတဲ့တဲ့မြန်မာပြည်မှာမပြေဘူးနော်။အဲ့ဒါဒီအင်မတန်မြတ်လို့စရာကောင်းတာပဲ ဒီလိုမလားအင်မတန်မြန်နေရကောင်းတယ်မြန်မာလူမျိုးတွေရဲ့ဇာတ်ရည်လို့ဒီလိုမှတ်လိုက်ပါဒီလိုဇာတ်ရည်ဘာဖြစ်လို့ရထားတာလဲဘုရားဘာသာရဲ့ဆုံးမကြောင့်ရထားတာဘုရားဆုံးမကြောင့်ရထားတာမလားဘုရားဆုံးမတာမရှိဘူးဆိုရင်ဒီလိုဇာတ်ရည်မျိုးရှိပါမလားဒီလိုဇာတ်ရည်မျိုးဒီရင်ကျေးမှုမျိုးဒီလိုသူ့ညာမျိုးမရှိနိုင်ဘူးနော်ဘုရားဆုံးမရထားလို့ဒီဆုံးဒီရင်ကျေးမှုမျိုးဒီလိုဇာတ်ရည်မျိုးဒီအသိဉာဏ်မျိုးရှိနေတာဒါကြောင့်မလို့မြတ်စွာဘုရားတခင်ကရမကြီးရဲ့ဘုရားဘာသာကိုကိုယ်ပဲသိကြရတာဒီနေရာမှာတန်ဖိုးမချက်နိုင်တော့အကျုံးမကြည့်ဘူးလားကြည့်လားဟုတ်လို့တရားရမတွေဒီတိုင်းသဘောပေါက်ထားရမှာနော်ကောင်းပြီခုနကတည်းကယုံကြည်မင်းကြီးကနေပြီးတော့သစ္စာထဲမှာသဝေဇဝါတွေဖြစ်တော့အလာတာသစ္စာချင်းနဲ့ဒီစကားကျောင်းကပြောလာတဲ့အခါမှာသူ့ရဲ့ဆောက်ကသဝေဇဝါတန်ရကအခိုင်မှမကြည့်ဘူးလားဖြစ်သွားတယ်အဲ့ဒါလည်းဖြစ်သွားတော့သူကသူ့သမီးတော်လေးနောက်တနေ့ကျတော့နောက်တနေ့နန္ဒမောကလည်းရောက်တဲ့အခါမှာသမီးတော်လေးခေါ်ပြောတာပေါ့သမီးတော်ညာရကတို့ပညာရှိပုဂ္ဂိုလ်ကြီးဖြစ်တဲ့ဥက္ကလာဆိုတဲ့ပြပတ်ကြီးစီကိုတို့ရောက်ခဲ့တယ်။ပြပတ်ကြီးကဒီလိုဒီလိုတရားဟောတယ်။အဲ့လိုတရားဟောနေစမှာပဲအာလဒစစ်တူကြီးနဲ့ဒီစကကျွန်တော်ကဒီလိုဒီလိုပဲထပြောတယ်။တို့ရဲ့အတိတ်တို့ရဲ့အတိတ်ဘဝကိုပြန်ပြီးတော့တရိယာဒါတိတရဉာဏ်လေးရတယ်ဒီလိုဒီလိုပဲပြောတယ်။အဲ့ဒီတော့တို့တွေရဲ့ပြောပြချက်စကားတွေဖြစ်ရတဲ့အကောင်လုံးချုံပြီးတော့တုံးတက်ကြည့်လိုက်မယ်ဆိုရင်အော်ဘလောက်ပဲလှူလှူတန်းတန်းကောင်းတဲ့အကျိုးပေးကြမှာပေးတာပါဒါကြောင့်မလို့လှူတဲ့တန်းတဲ့ပုဂ္ဂိုလ်များဒီအလကဝေကုံတာပဲရှိတာပါပဲဒီနေ့ကစပြီးတော့သမီးတော်လှူခြင်းတန်းခြင်းလုပ်ငန်းရလိုက်ပါတော့လို့မပြောဘူးလားပြောလားလှူခြင်းတန်းခြင်းလုပ်ငန်းရလိုက်ပါတော့လို့ပြောတာနော်အဲ့ဒါလို့ပြောတော့ဘုရားလည်းပဲပါရမီရှင်လေးပဲပါရမီရှင်လေးဆိုတော့ဘလောက်ပဲသူ့သမီးတော်ကနားချပြီးနားချများတော့လည်းပဲသူ့ရဲ့ရှိနေတဲ့ခံယူချက်ကလေးလွယ်လွယ်နဲ့တော့ဖြောင်းနိုင်ပါမလားလွယ်လွယ်နဲ့မဖြောင်းနိုင်ဘူးနော်အဲ့ဒါလည်းမဖြောင်းနိုင်တဲ့အခါကျတော့သူရဲ့သမီးတော်ရှိမှပဲအေးဘာမှမပြောမဆိုပဲနဲ့သူစဉ်းစားပြရစီအောင်ဆိုပြီးတော့ပြန်လာခဲ့ပြန်လာခဲ့ပြီးတော့သူရဲ့တိုင်ခန်းလေးပြန်ရောက်တဲ့အခါကျတော့သူကလည်းပဲအတိတ်ဘဝကိုပြန်ပြီးတော့စဉ်းစားစဉ်းစားရင်းစဉ်းစားရင်းစဉ်းစားရင်းနဲ့သူကလည်းအတိတ်ဘဝပြန်သတိမရဘူးလားရလားအတိတ်ဘဝပြန်သတိရသူရဲ့အတိတ်ဘဝကိုလည်းဘလောက်ထိသူကသတိရတယ်လဲဆိုခုနှစ်ဘဝအထိသတိရတာဟုတ်တယ်မလားခုနှစ်ဘဝသတိရတော့ခန္ဓာဘဝစေတရိယသူရဲ့ဒိဗ္ဗတရိယတလို့ခန္ဓာအလာတာစစ်တူကြီးနဲ့ဒီစကားကျော်သူရဲ့ဒိဗ္ဗကိုလည်းအာရုံစုဆိုင်ပြီးတော့သမာဓိအကောင်းကောင်းနဲ့ဉာဏ်အကောင်းကောင်းနဲ့ထုတ်ပေါက်ကြည့်လိုက်တဲ့အခါမှာသူရဲ့ဒိဗ္ဗကိုလည်းပဲခန္ဓာဘဝအထိကြည့်လို့မရဘူးလားရလားသမီးတော်လေးသုတာဒေဝီဒါလည်းမဟုတ်လားသူဘဝကိုလည်းခန္ဓာဘဝအထိပြန်တရိယအလာတာစစ်တူကြီးနဲ့ဒီစကားကျော်တို့ရဲ့ဘဝကိုလည်းပဲခန္ဓာဘဝအထိပြန်ပြီးတော့တရိမရဘူးလားရလားအဲ့ဒီတော့တရားလိုက်တဲ့အခါကျတော့မှသူကကြည့်တော့အော်ဒီစကားအလာကျစစ်တူကြီးဆိုလို့ရှိရင်ဒီကရဒုတိယဘဝတုန်းကကျွဲရင်းတွေတက်လို့ဘာသာဓမ္မဘဝဖြစ်ပြီးဖြစ်ခဲ့ရတော့လည်းပဲအိုးလုံးရတဲ့သုံးဘဝလေးဘဝလောက်တုန်းကမလုပ်ခဲ့တယ်လို့ဆိုရင်ကတ္တပဆရာရှင်ကရမကြီးရဲ့ဓာတ်တော်တွေကိုပူဇော်ခဲ့တယ်ပေါ့နော်ဓာတ်တော်တွေကိုပူဇော်ခဲ့တယ်ဇေရီကြီးအကြီးကြီးတဲ့ဓာတ်တော်တွေသမဏထားအဲ့ဒီတော့သမဏထားပြီးတော့ဓာတုစီတီဓာတုဇေရီကြီးခန်းခန်းနာနာပြုလုပ်ပြီးတော့မပူဇော်ခဲ့ဘူးလားပူဇော်ခဲ့လားပူဇော်ခဲ့တယ်အဲ့ဒါတော့ပြုလုပ်တဲ့ကုသိုလ်ကောင်းမှုကဒီဘဝမှာလာပြီးတော့ကံ၄မျိုးထဲမှာအပ္ပရာပရိယဝရဏိယကံလို့ခေါ်တာပေါ့နော်ဘာကံလို့ခေါ်တော့အပ္ပရာပရိယဝရဏိယကံအရိဘဝတော့ကလည်းကျိုးပေးခဲ့လားမပေးခဲ့ဘူးဟောယခုဒုတိယဒုတိယဘဝမှာလည်းကျိုးပေးခဲ့လားမပေးခဲ့ဘဲနဲ့ယခု၃လေးဘဝ၄ငါးဘဝကျော်ပြီးတော့မှလာပြီးတော့ကျိုးပေးတာအဲ့ဒါတော့ကြိုးပြီးတဲ့ကံမလို့ဘာကံလို့ခေါ်မလဲအပ္ပရာပရိယဝရဏိယကံ။အော်အပ္ပရာပရိယဝရဏိယကံဖြစ်နေဒီဘဝမှာလာကြိုးပြီးတာဒီ။လောကရတောင်းလင်းသာဘဝလာတော့ကလောက်ခဲ့တဲ့တတ္တဘဘုရားရှင်သရမေကြီးရဲ့တတ္တဇီရီတွေကိုပူဇော်ခဲ့တယ်ကုသိုလ်ကောင်းမှုကကြိုးပြီးတာပဲလို့မသိရဘူးလားသိရလား။ကံကံရဲ့ကြိုးကိုသိလိုက်ရတာနော်။ဘလို့ကသိတာတော့ဘုရတာဒေဝီကသိလိုက်တာ။ဟုတ်ပြီအမတန်ကျင်တတ်သွား။နောက်တစ်ခါကျတော့ဒုတိယဒီစကားကြောင့်ရဒီဘဝကိုပြန်ပြီးတော့အာယုံပြုတ်ကြည့်ပြန်တော့လည်းပဲဒီစကားကြောင့်ကပြီးခဲ့တဲ့အတိတ်ဘဝတုန်းကအခုနောက်တုန်းကပြောတယ်လို့အလှူတန်းကြီးပြီးခဲ့တဲ့ဘုရားကကြောင်းလိုက်တာဖြစ်ခဲ့တာတော့မှန်ပါတယ်ဒါပေမဲ့သူကလည်းပဲလုံခဲ့တဲ့သေလင်းဘဝနောက်တုန်းကဘာလုပ်ခဲ့တယ်လဲဆိုရင်ရွာတရွာမှာရွာလူကြီးတယောက်ဖြစ်ခဲ့တာပေါ့နော်အဲ့ဒီလိုရွာလူကြီးတယောက်ဆိုတဲ့သူကထုံးစံအတိုင်းပဲရွာထဲမှာအောက်ချုံရင်းနဲ့တွားရင်းလာရင်းနဲ့ယဟန်တစ်ပါးကတတ္တဘဘုရားရှင်ကရမကြီးရဲ့သာသနာနောက်ပိုင်းယဟန်တစ်ပါးကသူကဒီဖြည်းစုံဆက်တယ်ရင်းနဲ့ဒီရွာထဲရောက်လာတယ်။ရွာကြီးကလည်းမတန်ကြီး၊နန်းကြီးကလည်းမတန်များ။ ये तो ले रहे हैं बिरा पैगो दाया मामा दी है लैंप माम नहीं बुला लैंप मान अरे ना लैंप माने तो यारे का क्या मुश्किल है तो इस दाया में ना वो घरों में आ चेने रहा पड़े अरे तो चेने रहा था जरा कुना यारे जी का ले ना जाऊँ लारा तू क्या चोरे ताया का जी जो पैगो दाया में लो लैंप ตัวเนี่ยได้ยะหันเอาชิญญะก็จั่วบ้าได้เฉยมาทุกข์นอกกันนี่นอกกันนี่ปิรทุกข์จีย่อไล่ออดิยะหันเนี่ยแล้วก็ไล่ซ้าปิรจုံเตียหลุไปตรองยาเตียหลุไปชอกตัวนี่ล่ะเวอเมียนเนี่ยก็เลยถุไล่ตาหลุอะไรก็นอกกันนี่ทุบปิรไม่เปล่าบ่ลาเปล่าแกล่ะวุฒิกันเมียเสร็จล่ะบ่เนาะวุฒิกันเมียเสร็จล่ะวุฒิกันเมียเสร็จล่ะสรอกตัวเปล่าตัวเมียเสร็จวุฒิกันก็เลยไปตองเนี่ยตันล่ะไม่ตองเนี่ยตันนี่วุฒิกันนี่ติลุเสร็จ ยังไงเนาะชิมยาก็ตุ๊ดเปิ้มมาเกล่ะมะล่ะเอาได้มะล่ะยังไงเนาะชิมยาก็จ่อเนี่ยแล้วปั้นพี่แล้วเปิ้มมาเกล่ะตะรองล้านเนี่ยแล้วปั้นพี่แล้วไม่เปิ้มมาเกล่ะล่ะอะไรเปิ้มมาเกล่ะวุฒิกันนี่อะไรบัวรองก็เลยจုံไม่เปิ้มเกล่ะบ่ได้อโจเปิ้มยะล่ะอ๋อดุริยะบัวจ่าแล้วจုံไม่เปิ้มยะล่ะมะเปิ้มดุริยะบัวจုံไม่เปิ้มแล้วพระยาก็จ่าแล้วก็ยิเสร็จเกล่ะบ่เอาได้มะล่ะดาบิเนี่ยโหลเล้งงาบัวจ่อไปแล Kama, Aribago, the Chadiana, John Tiana, John Tiana, no? So look at it, Gammy, so look at it, Gang of Pibia, Makaya, Willa, Tiana. Arabicala, Willa, Villa. Then you have to be a week ago, Makaya, Willa, Tiana. So look at it, Gang, Gang, a joke raga, we bet, Gang raga, Gang, a joke raga, we bet. So look at it, Gang, a joke, we bet, Pibia, Tiana, eh? Hadamana. အဲ့တော့ဒုက္ခတွေ့တဲ့အခါကျတော့နောက်တစ်နေ့ကျတော့ရှင်မင်းကြီးစီသွားအကျိုးကြောင့်လေးရှောက်ပြအလာတဲ့စိတ်တွေကဒီလိုလိုရှိတယ်ဒီစကားကြောင့်ကဒီလိုလိုရှိတယ်အမျိုးမျိုးရှောက်ကြလာတဲ့အခါကျတော့မှအင်္ဂတိမင်းကြီးအမှန်နဲ့မမြင်ဘူးလားမြင်သွားလားအမှန်နဲ့မြင်သွားတာနော်အမှန်မြင်အောင်ဘုရားကြည်လိုက်ရအောင်ဒုက္ခတွေပဲကြည်ကြည်ကြည်လိုက်ရအောင်အားလုံးဆောင်ပြီးတော့ကြည်လိုက်မယ်ဆိုရင်ဘုရားက ရတဲ့ကံလည်းရင်အကျုံးမဲရောတဲ့ကျိုးပေးမှာပဲအကျုံးမပေးတဲ့ကံရလို့ရှိပါမလားဒေဝဓမ္မဝိရိယကံကဘယ်ဘဝမှာကျိုးပေးမှာလဲဒီဘဝမှာကျိုးပေးမယ်ဥပပိကဝိရိယကံကဘယ်ဘဝကျိုးပေးမှာလဲဒုတိယကျိုးပေးမယ်အပရာပရိယဝိရိယကံကဘယ်ဘဝကျိုးပေးမှာလဲတတိယဘဝကနေလို့ပါရင်ဒီဟောနေမှရောက်တဲ့အချိန်မှာကျိုးပေးဖို့မရလို့ကျိုးမပေးလို့ရပါဘူးဆိုရင်ယဟနာဖြစ်သွားတဲ့အခါကျတော့ကုသလာကုသလံသာဟံကိုယ်တော်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးမပယ်ဘူးလားပယ်သွားလားဘာဖြစ်လို့လဲဆိုတော့ယဟနာဖြစ်တိုင်းနားတဲ့ဘဝဒုက္ခဖြစ်အောင်မလားမဖြစ်တော့ဘူးဆိုဘဝမှာမဖြစ်တော့ဒီကံကိုတရလုံးလိုက်ကျိုးပေးမလဲသိတတ်ပါမလားအေးအဲ့လိုယဟနာဖြစ်အောင်ယဟနာဖြစ်တဲ့ဘဝရောက်သွားတဲ့အခါကျတော့မဲ့နဲ့တတ်လိုက်တဲ့အခါမှာဒီကံကိုကျိုးပေးလို့မရတော့ဘူးဘာနဲ့တတ်ခံလဲရတော့မဲ့နဲ့တတ်ပရမသတ္တပတိမဲ့ဒုတိယနဂရဂါမိမဲ့တတိယနာဂါမိမဲ့သရကအရဟတမဲ့အဲ့ဒီမဲ့ဒီနဲ့တတ်ချလိုက်တဲ့အခါကျတော့ဟောဒီကံကိုကျိုးပေးခွင့်ရသေးလားကိုယ်တကံလောက်ထားတဲ့ပုဂ္ဂိုလ်လည်းကျိုးပေးခွင့်ရသေးလားအောက်ကိုယ်တကံလောက်ထားတဲ့ပုဂ္ဂိုလ်လည်းကျိုးပေးခွင့်ရသေးလားဘယ်လိုကတတ်လိုက်လို့တော့မဲ့ကတတ်လိုက်တာအဲ့ဒီတော့ကျတော့ဘာကံလဲခေါ်မလဲဆိုရင်အဟောဒီကံဟုတ်တယ်မလားအဲ့ဒီတော့ဟောဒီကံမှမဖြစ်သေးရင်ဘုန်းကြီးတရားဓမ္မတွေဟုတ်ဟောဘုရားတွေမလဲဘူးလားလဲကြပါလားဟုတ်ပြီအဲ့ဒါလည်းလည်းအခါကျတော့ဒီနေရာမှာကံကံရဲ့ကျိုးလို့ခေါင်းကြီးတို့ပြောခဲ့တယ်နော်ဘယ်လိုပြောခဲ့တော့ကံကံရဲ့ကျိုးလို့ပြောခဲ့တယ်အဲ့ဒါကံစရတာဝို့လို့လည်းပြောရဘာကံဘာဝို့လို့ပြောမလဲဆိုတော့ကံမဝို့ဘာဝို့ပါလေအကျိုးတရားစရတာဝိပါကဖြစ်တဲ့အတွက်ဝို့လို့လည်းပြောရင်ဝိပါကဝို့ကံမဝို့ရဲ့ဝိပါကဝို့ရဲ့အဲ့ဒီဖြစ်ဆိုရင်ဘောဘယ်နဲ့ဘယ်နဲ့ဘယ်နဲ့မျိုးရှိပါလေနှစ်မျိုးရှိတယ်နော်ဘာဝို့နဲ့ဘာဝို့ပါလေကံမဝို့ရဲ့ဝိပါကဝို့ရဲ့ဘယ်လိုမျိုးရှိတော့ကံမဝို့ကအကြောင်းတရားဝိပါကဝို့ကအကျိုးတရားကံမဝို့ကဝိပါကဝို့ကကံမဝို့ဆိုတဲ့အကြောင်းတရားပြုထားရင်ဝိပါကဝို့ဆိုတဲ့အကျိုးတရားမရဘူးလားရမလားရပါပဲဒီလိုမလားကောင်းပြီလို့ဆိုရင်ဘုန်းကြီးတရားဓမ္မတွေဒီနေရာမှာသိသားဖို့တခုတော့လိုတာပေါ့အော်ကံရောပြုတယ်ဒီကံဘာဖြစ်လို့ကျိုးပေးတယ်ဒီလိုမစဉ်းစားရဘူးလားစဉ်းစားရမှာလားကံရောပြုတယ်ဒ ဒီကံကဘာဖြစ်လို့အကျိုးပေးရတာလဲဟုတ်တယ်မလားတန်ကြိုပြည့်တယ်တန်ကြိုရတဲ့သူကအကျိုးပေးခြင်းမှပေးတာနော်တန်ကြိုရတဲ့အကျိုးပေးခြင်းမှပေးတာအကျိုးမပေးတဲ့ဆရာကြတော့ဟောဒိကံမဖြစ်ဘူးလားဖြစ်သွားလားအေးဟောဒိကံဖြစ်သွားတော့တချို့ကံကအကျိုးမပေးဘူးတချို့ကံကအကျိုးပေးတယ်အကျိုးပေးတဲ့ဆရာကဘာဖြစ်လို့အကျိုးပေးတာလဲမစိမ်းသာရဘူးလားအကျိုးမပေးတဲ့ဆရာကလည်းဘာဖြစ်လို့အကျိုးမပေးတာလဲမစိမ်းသာရဘူးလားစဉ်းစားရမလားအဲ့ဒါဆိုရလာတဲ့အခါကျတော့လောကဥပမာအကျိုးပြောမယ်ဆိုလို့ရှိရင်သစ္စာလေးတစ်စီးမြေပဲစီလေးပဲထားပါတော့အဲ့ဒီမြေပဲစီကလေးကိုဘုန်းကြီးတရားဓမ္မတွေရေလေးစိမ်းနောက်တစ်နေ့မနေ့ကျတော့မြေပြင်ပေါ်ချဆိုင်အပင်မပေါက်လားပေါက်လားဒီမြေပဲစီကလေးဘာဖြစ်လို့ပင်ပေါက်တယ်လဲဆိုတော့မြေပဲစီကလေးထဲမှာအပင်ကိုဖြစ်စေတဲ့ဆိုတဲ့ဆေးတဲ့မရှိဘူးလားရှိလားအဆိုတဲ့ဆေးတဲ့ကလေးရှိနေတော့ဒီမြေပဲစီလေးသူ့ကိုပေါက်ပါဒီလိုမလားဒီကနေ့မြေပဲစီကြတော့ဆိုတဲ့ဆေးတဲ့မရှိဘူးအစရာစရာတွေ6ခန်းလိုမျိုးမျိုးကြီးမရှိဘူးလားရှိလားဥပမာနေကိုလမ်းလို့လည်းပဲဖြစ်စေရာသီဥကြောင့်မဖြစ်စေအစရာစရာ6ခန်းလိုတဲ့နေပဲလိုလေးကြတော့အပင်ပေါက်စေတဲ့သဘောရှိလားအဲ့ဒါကြောင့်ကြောက်ကြတဲ့တောင်းတဲ့ဓမ္မဆိုလို့ရှိရင်အာတဲစီကလေးတွေမျိုးအဖြစ်နဲ့ရွေးတော့မယ်ဆိုရင်ဒီထဲမှာသူတို့ခေါ်တော့အဖြောင်းလို့ခေါ်တာပေါ့နော်အဖြောင်းဖြစ်တဲ့နေပဲစီကလေးတွေကောက်မကြည့်ရဘူးလားသိရလားအဲ့ဒီနေပဲစီကလေးတွေကဒီနေပဲစီကလေးတွေရဲ့အထက်မှာအပင်ပေါက်စေတဲ့ဆိုတာသိတာမရှိဘူးဟုတ်တယ်မလားအဲ့ဒါလည်းသာဆိုင်နေလို့ရှိရင်အပင်ပေါက်ပါမလားမအောင်မြင်လို့ကြရတာပေါ့နော်အဲ့ဒါကြောင့်မလို့အောင်မြင်တဲ့မျိုးစိတ်ဖြစ်ရလေတော့မရွေးရဘူးလားရွေးရတယ်ရွေးရတယ်ကောင်းပြီဒီလိုဆိုရင်အပင်မျိုးစိတ်ကလေးအပင်ပေါက်တာဘာလို့ပေါက်ပါလဲအစိုးရစိတ်ဓာတ်ကလေးရှိနေလို့အစိုးရစိတ်ဓာတ်မပါတဲ့မျိုးစိတ်အပင်ပေါက်ပါမလားဟုတ်ပြီဒါကတည်းကမှတ်လိုက်နောက်တစ်ခါအဲ့ဒီလိုရွေးချယ်ထားတဲ့မျိုးစိတ်ကလေးအမတ်တမဲနဲ့မိအမတ်တမဲနဲ့မိမိတို့ကနေပြီးတော့အမတ်တံပူပြင်းတဲ့ရာသီဥတုတွေမှာသွားထားနေကြရင်လည်းပဲမျိုးစိတ်ကလေးက6ရှုပ်သွားပြီးတော့အထက်ကဆိုတဲ့စိတ်ကလေးကမ6ဘူးလား6ပါအဲဒီလိုရပြီကြောင်းမယ်ဆိုရင်လည်းပဲမိပြင်းပြင်းပေါ်မှာတဲဟုတ်ပေါ်တင်ပြီးတော့မိကြိုက်လိုက်မ6ဘူးလား6ပါလားအဲဒီ6သွားတဲ့ပလောင်ပြီးသားမျိုးစိတ်ကလေးနေပြီး6ဆက်အပင်ပေါက်မလားမပေါက်ဘူးလားမပေါက်ဘူးနော်အဲဒီလိုဆိုရင်မျိုးစိတ်ကလေးအပင်မပေါက်ရှိတဲ့အကြောင်းတရားနှစ်မျိုးရှိတယ်မျိုးစိတ်ကလေးအပင်ပေါက်ရှိတဲ့အကြောင်းတရားကတစ်မျိုးရှိတယ်ဟုတ်တယ်မလားဘာဖြစ်လို့ပင်ပေါက်တယ်လဲအစိုးရစိတ်ဓာတ်ရှိတော့ပင်ပေါက်တယ်ဘာဖြစ်လို့ပါလဲဘာဖြစ်လို့ပင်မပေါက်ကြလဲဆိုအဲ့ဒီအစိုးရစိတ်ဓာတ်ကလေးအစကတည်းကမပါလာရင်လည်းအပင်မပေါက်ဘူးပါပင်ပါရတော့လည်းပဲအပူချိန်ကြောင့်၆ခန်းသွားရင်လည်းအပင်မပေါက်ဘူးဒီလိုမလားအဲ့ဒါဆိုရင်အစိုးရစိတ်ဓာတ်ကလေးအစကတည်းကမပါလို့လည်းအပင်မပေါက်ဘူး၆ခန်းသွားရင်လည်းအပင်မပေါက်ဘူးဆိုတော့အပင်မပေါက်ချေအကြောင်းတရားဘယ်နှပါလဲလက်ပါအပင်ပေါက်ချဲ့အကြောင်းတရားကဘယ်နှပါလဲတပါးမလားအဲ့ဒီတော့ဖောင်းလို့ရောင်းကြည့်ဥပမာလေးစိတ်ထဲမှာဆွဲနေအောင်မှတ်နော်တောင်းလို့မိမိကတန်တစ်ခုလောက်တယ်အဲ့ဒီကလည်းခလောက်တဲ့အခါကျတော့အဲ့ဒီကဘာကြောင့်ကျိုးပေးရပါသလဲမင်းရဟောပရိစ္ဆေဓမ္မပဏ္ဍိကဖြေပြထားတယ်ကျနာပစ္စည်းရပါတယ်တော့ဥပါရဏပစ္စည်းရကမ္မဘဝအဲ့ဒီကံဆိုတဲ့စေတနာလေးပုံမှာဘယ်လိုတွေဥသိနေတော့ကျနာရဲ့ဥပါရဏဟောကျနာနဲ့ဥပါရဏယူလိုက်မယ်ဆိုသူတို့နဲ့မျိုးတူတဲ့တရားအဝိဇ္ဇာတရားယူလို့မရဘူးလားရလားအဲ့ဒါလည်းရတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့စိတ်ဝိုင်းကိုကြည့်လိုက်ပါနေကြောင်းလေးဆဲထားတော့အဲ့ဒါဘာဝို့လို့ခေါ်တော့အဲ့ဒီကိလေသာဝို့လို့ခေါ်တဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့အဲ့ဒီတရားသုံးလို့ဒီအစိုးရစိတ်ဓာတ်ကလေးနဲ့တွေ့တယ်ဒီလိုမလားအဲ့ဒါကတော့သောတာရဏကြောတာကဝိနှမျိုးဟောအခုစိတ်ဓာတ်စိတ်ဓာတ်ဆိုတဲ့ကိလေသာတရားလေးပါလာတော့ဟုတ်ဘယ်နှပါးရှိသွားတော့အစိုးရစိတ်ဓာတ်ကိုဘာဝို့လို့နာမည်ပေးမလဲကိလေသာဝို့ဘယ်တရားတွေပါလဲအဝိဇ္ဇာတဏှာဥပါဒံအဝိဇ္ဇာတဏှာဥပါဒံဆိုတဲ့ကိလေသာကိုအဲဒီကိလေသာကိုခလေပါလို့ရှိရင်အဲဒီကမ္မဘဝအကျိုးကိုပေးမယ်ဟုတ်တယ်မလားမပေးဘူးလားပေးမလားကမ္မဘဝယူတော့သင်္ခါရယူလို့မရဘူးလားရလားအဲဒီကကမ္မဘဝနဲ့သင်္ခါရတွေဘာဝပါလိကမ္မဝအဲဒီကမ္မဝထဲမှာအစိုးရစိတ်ဓာတ်ပြုလို့ကိလေသာကိုပါလာရင်ဝိပါကဝဆိုတဲ့အကျိုးမပေးဘူးလားပေးမလားဝိပါကဝဆိုတာဒီလိုတွေပါလိဝိညာဉ်နဲ့ယောသလာယရဏသတ္တဝေရဏဓာတိဥပတ္တိဘဝသရမရဏဘယ်နှပါလုံး7ပါးခန္ဓာ၅ပါးပြန်မရဘူးလားရလားကောင်းတာလုံးရင်ကောင်းတဲ့ခန္ဓာဖြစ်မှာပဲမကောင်းတာလုံးရင်မကောင်းတဲ့ခန္ဓာဖြစ်မှာပဲဘောကောင်းတဲ့ခန္ဓာဖြစ်ဖြစ်မကောင်းတဲ့ခန္ဓာဖြစ်ဖြစ်ဘောအနေနဲ့ဆိုတော့ဘာဘောလို့ပြောမလဲဝိပါကောကောင်းပြီအဲ့ဒါနဲ့ဆိုရင်ဝိပါကောရတာဘာကြောင့်ရတယ်လဲကမ္မဝိကြောင့်ရဘာကြောင့်ရတော့အဲ့ဒီကမ္မဝဇ္ဇရပြီရကြတော့လေကံလောက်တိုင်းလောက်တိုင်းဝိပါကကိုရပါမလားအဲ့ဒီကံထဲမှာနောက်ကကိလေသာဝဇ္ဇဆိုတဲ့ဆိုတဲ့ပါရင်ကမ္မဝဇ္ဇကျုံမပေးဘူးလားပြောမလား သူတို့သာဝုဆိုတဲ့ဆိုတဲ့ဆိုတဲ့ပါပြီးတော့ကံမကိုလောက်ရင်ဝိပါဒကိုအကျိုးပေးမယ်ဒီလိုမလားသူတို့သာတဲ့ဝုဆိုတဲ့ဆိုတဲ့ဆိုတဲ့မပါအောင်ကျေးဇူးပြီးတော့ကံလို့လောက်ရင်ဝိပါဒကိုအကျိုးပေးပါမလားမပေးဘူးနော်အဲ့ဒါကြောင့်ရင်သူတို့သာဝုဆိုတဲ့ဆိုတဲ့ဆိုတဲ့မပါအောင်ဖုံးတဲ့ဓမ္မတွေကဘာနဲ့ကာကွယ်မလဲပြီးတော့မဲ့နဲ့ကာကွယ်ရမယ်ဘာနဲ့ကာကွယ်ရမှာလဲမဲ့ဆိုတဲ့ကံနာကံမာဒိဋ္ဌိလားသမားရည်ပြည့်ရည်ဆိုတဲ့တခြားမြင်မာလားဖြစ်ပြမြင်မာလားဖြစ်ပြပါသစ္စာတော့ဟောဒီလိုတော့ဘေရောက်ပင်နဲ့ဘေခန္ဓာကိုပဲရှိလိုက်ရှိလိုက်ဖြစ်ပြမြင်အောင်ရှိပြီမှာကံလို့လိုက်ရမယ်ဆိုရင်အဲ့ဒီကံရဲ့နောက်မှာအဝိစိတ္တသာဝုဆိုတဲ့ဆိုတဲ့ဆိုတဲ့ပါလာခဲ့ရလားအစိုးရစိတ္တမပါဘယ်လိုနဲ့ကာကွယ်ပေးလိုက်တာလဲမဲမဲကာကွယ်ပေးလိုက်တာဘယ်လိုနဲ့ဖယ်ရှားပလိုက်တာလဲစိတ္တသာဝုဆိုတဲ့ဆိုတဲ့ဆိုတဲ့ကိုဘယ်လိုနဲ့ဖယ်ရှားပလိုက်တော့မင်းနဲ့ဖယ်ရှားပလိုက်တော့ကံတော့ဖြစ်တော့ဖြစ်တယ်ဟုတ်တယ်မလားဒါပေမဲ့ကံမဟုတ်တော့မဖြစ်တော့ဘူးကံတော့မဖြစ်ဘူးလားဖြစ်လားကာယကံဝိကံမနောကံလည်းတော့ကံတော့နာမည်ရတယ်နော်ဒါပေမဲ့ကံမဟုတ်တော့ဖြစ်ရလားကံမဟုတ်မဖြစ်ဝိပါကကိုကျိုးပြီးရပါမလားမရဘူးဒါကြောင့်မလို့တရားယဟန်လာလို့ဆိုလို့ရှိရင်ကိလေသာတရားမပယ်ဘူးလားပယ်ထားလားပယ်ထားပြီဆိုတော့တရားယကံတံမှာအာတော်တရားတွေရှိသလားမရှိဘူးလားအာတော်တရားမရှိဘူးဆိုဝိဇ္ဇာတရားရှိပါမလားအဝိဇ္ဇာတရားမရှိဒိဋ္ဌိနဲ့တဏှာကိုရှိပါမလားအဲ့ဒါတော့ဆိုရင်ကိလေသာဟုတ်တယ်မသိဘူးလားကျင်းနေလားကိလေသာကျင်းနေတဲ့ပုံစံများဘလောက်ပဲလူကြီးတိုင်းကြီးပြည့်ပြည့်ကြံတော့ဖြစ်တယ်ကံမဝဖြစ်ရလားကံမဝမဖြစ်ဝိပါကကျိုးပေးပါမလားဘလောက်ပဲသီလတွေစသည်စသည်ကံတော့ဖြစ်တယ်ကံမဝဖြစ်ရလားဘာမရှိလို့ကံမဝမဖြစ်တာတော့ကိလေသာမရှိလို့ကိလေသာကမဖြစ်လို့ပေါ့နော်အစောရာစိတ်ကမပအောင်လုပ်နိုင်တဲ့ပုံစံများကြတော့ကံတော့ဖြစ်တယ်ကံမဝဖြစ်ရလားကံမမဖြစ်ဝိပါကောင်းဆိုတဲ့ပင်ပပါမလားမပါဘူးဒီလိုမလားအဲ့ဒါကြောင့်မလို့ဖောင်းတဲ့ရည်ရွယ်တွေမှာကိလေသာမကောင်းမကောင်းရတော့လည်းပဲမက်တရားနဲ့ကိလေသာကိလေသာမပါအောင်ကြိုးစားပြီးတော့ကာကွယ်ထားကြမယ်ဆိုရင်ဖောင်းတဲ့ရည်ရွယ်လည်းတန်ထဲမှာဆိုတဲ့သေးတာပါပါမလားမပါဘူးမပါရင်ကျိုးပေးပါမလားနောက်တစ်မျိုးကတန်နေတော့လောက်ထားခဲ့ပြီအစွတ်တာသေးတာလည်းပါခဲ့ပြီဒါပေမဲ့မက်ကလေးကပွားရတဲ့အခါကျတော့ဖြစ်ဖြစ်ဒီမင်းဖြစ်ဖြစ်ဒီမုန်းဖြစ်ဖြစ်ကိုဆုံးလာတဲ့အခါကျတော့မင်းရဲ့လောကဒဏ်မင်းရဲ့မရဘူးလားရပါဘူး။အဲဒီတော့ရတာကတ္တပတိမင်းရဲ့ရတာရသွားရင်တတ္တပတိမင်းရဲ့ဆိုတဲ့ပူရှင်ကကံရဲ့အစိုးရကံထဲမှာရှိနေတဲ့အစိုးရစိတ်ဓာတ်တွေမ၆ခန်းစီဘူးလား၆ခန်းစီလား။တတ္တပတိမင်းရဲ့လည်းအပင်ရောက်နေတဲ့ကံရဲ့အစိုးရစိတ်ဓာတ်ကိုဖယ်ရှားပလိုက်တဲ့အခါကျတော့အဲဒီပုဂ္ဂိုလ်ကရောက်သေးလား။အနာဂတ်မင်းရဲ့ရတာပြရင်လည်းအဲဒီအနာဂတ်မင်းရဲ့ကအတူလောက်ထားတဲ့ကုသိုလ်ကံထဲမှာရှိနေတဲ့အစိုးရစိတ်ဓာတ်ဆိုတဲ့တတ္တိကလေးတွေကျိလ္လာလေးတွေဖယ်ရှားပလိုက်နိုင်တဲ့အခါကျတော့အဲဒီပုဂ္ဂိုလ်ကာမဘုံပြန်ရောက်သေးရလားအရဟတမဏ္ဍရသွားပြန်တော့လည်းသောကကရှိနေတဲ့ဆိုတဲ့စိတ်ဓာတ်ဆိုတဲ့ကိလေသာတွေကိုကျိလ္လာတတ္တိတွေကိုကျိလ္လာကတော့မရှိဘူးမရှိတော့ဘူးပေါ့နော်အဲဒီကိလေသာတတ္တိတွေကိုအရဟတမဏ္ဍပယ်တတ်ပလိုက်တဲ့အခါကျတော့ဟောသောကတော့ကအစိုးရစိတ်ဓာတ်ရှိနေတဲ့မြေသေးစိတ်ကလေးမျိုးကနဲ့တိုင်လို့အချောက်ခန့်သွားရတယ်လို့ပေါ့ဒီလိုမလားအဲ့ဒါတော့သောတာကရှိနေတဲ့အစိုးရစိတ်ပါတဲ့တတိကလေးကိုမင်းနဲ့တက်ကားလိုက်တဲ့အခါကျတော့သောတာစိတ်ကလေးတွေမချောက်ခမ်းဘူးလား၆ခမ်းသွားလား၆ခမ်းသွားတဲ့အခါကျတော့လည်းပဲဘုရားယဟန်ကဖြစ်သွားပြီဆိုရင်ဟိုတုန်းကနောက်တုန်းကကုသိုလ်ကံတွေဘလောက်ပဲလုံးလုံးအကျိုးပေးပါအောင်မလားအကုသိုလ်ကံတွေဘလောက်ပဲလုံးလုံးအကျိုးပေးပါအောင်မလားအကျိုးမပေးတာဝတ်ပြသွားတာပဲအဲ့ဒါနဲ့ဟုတ်ပြအောင်ဘလို့နဲ့ဖြတ်ပလိုက်တာလဲမင်းရဲ့မဲ့ကင်နဲ့ဖြတ်ပလိုက်တာအဲ့ဒါတော့မဲ့ကင်နဲ့ကမိမိတို့ကမဖြတ်နိုင်လို့ရှိရင်မက်ကလေးရတာမတွေ့အောင်နိုင်ရသေးလို့ရှင်ဘိုးကလာမလဲဘူးလားလဲမလားတယ်လို့ကျမတွေ့ဘူးလားတွေ့မှာလားအခုမတွေ့လဲတော့တွေ့မှာပဲဒါကြောင့်မလို့ဘိုးကလာဘယ်လိုသဘောရှိတော့လက်ထက်တဲ့သဘောရှိတယ်တယ်ကလာဘယ်လိုသဘောရှိတော့အကျိုးပေးတဲ့သဘောရှိတယ်မင်းနဲ့ဖြတ်ချလိုက်မယ်ဆိုဘိုးလည်းမလဲတော့ဘူးဘိုးလည်းဒါလည်းမရဘူးလားရမှာလားကံရဲ့အကျိုးပေးတယ်လည်းမရဘူးလားရသွားလားဘာနဲ့ဖြတ်နိုင်လို့တော့အဲ့ဒါကြောင့်ကံအကျိုးပေးရချင်ရင်လည်းဘာကိုအားကိုးရမှာလဲဘုလေရာရက်ဆိုရင်လည်းဘာကိုအားကိုးရမှာလဲသဘောပေါက်တယ်နော်ဒီသဘောပေါက်တဲ့အတွက်မိမိတို့အားကိုးရစစ်ပြီးမက်ကိုဆိုတဲ့တရားပါပဲလို့စိတ်ထဲမှာသဘောထားပြီးတော့သောဝတိတော်ဟောမှာသိလို့ရလျောက်မက်ကိုအားကိုးကြပါလို့တိုက်တွန်းရင်းနဲ့ဧတာရီသုံးညခေါ်တာတရားဝင်ဒီကောင်းချောက်လိုက်ပါတယ်ဒီကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်တန်ခါတော်မြတ်ကြီးကိုနေလာတဲ့ဖွဲ့တင်တဲ့အောင်ပြုစုဆောင်ရှားထားပါနဲ့เนาะသာသနာ့ပြုပုဂ္ဂိုလ်တွေပုဂ္ဂိုလ်များများဖြစ်ကြပါစေ။